Welcome to the Voice of America in Burmese.
Mingala kya view ni ma ba ye 2020 ji zun la 3 ye boru ni nya ba season ni sa tin ni ba bi. Chin aw lu ba kya. COVID 19 ye wa chin ni jaw view ye season ni ko ya yi pyaung le tin set pe ni ba de. Ku yin song no naw song ya tin ni ko tin set pe ma phit ba de. ရတပေါ်ကဖန်ဆီးတဲ့လူမဲမျိုးသား George Floyd တိဆုံးသွားတဲ့ပေါ်မချေနှက်မှုတွေကိုပြသတဲ့အနေနဲ့ American တလောမျိုးကြီးတို့မြန်မာမှာမင်းညားကလည်းဆက်လက်ဆန္ဒပြခဲ့ကြပါတယ်။ညမထွက်အမိန့်ကိုအာခံပြီးဆန္ဒပြခဲ့ကြတဲ့ထဲကနယူးယောက်မြို့မှာဆိုရင်လည်းမန်ဟတန်ရပ်ကိုချီထက်ကြတဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေကိုရဲကပိတ်ဆို့တားဆီးထားတဲ့အတွက်တရားတော်မှာမင်းညားကပိတ်မိခဲ့ကြတာပါ။ Georgia ပြည်နယ် Atlanta မြို့မှာတော့ညာကူနိုင်ရစညမထွက်အမိန့်ကိုမလိုက်နိုင်တဲ့ရာနဲ့ချီတဲ့လူတွေကိုရဲတပ်ဖွဲ့ကညည်ရုံဘုံနေတော့သူစုခွဲခဲ့ပါတယ်နယူးယောက်နဲ့အတလန်တာမြို့တွေမှာအဖမ်းဆီးရတဲ့ရှိခဲ့ပါတယ်လွန်ခဲ့တဲ့တစ်ပတ်အတွင်းနိုင်ငံနဲ့လူပေါင်း 9,300 ထက်မနည်းဘူးရဲတပ်ဖွဲ့ကဖမ်းဆီးရတဲ့အကြောင်းလဲ AP သတင်းကဖော်ပြခဲ့တာပါဝါရှင်တန် DC ကအင်ဂျီရိုနီလာဖီယက်ရင်းပြင်မှာလဲရာနဲ့ချီတဲ့လူတွေညမထွက်အမိန့်ကိုကျော်လွန်ပြီးမင်းညားကဆန္ဒပြခဲ့ကြပါတယ်အနီးနားမှာရှိတဲ့ St. John's ခရစ်ယာန်ဘုရားကျောင်းရှိသမတ်တော်နဲ့ထွန်းသွားခဲ့တဲ့နေ့တုန်းကငင်းငင်းချမ်းချမ်းဆန္ဒပြနေသူတွေကိုလွန်ကျော်ရေးတွေကအင်အားသုံးရှင်းလင်းခဲ့ပေမဲ့မင်းညားကတော့အေးချမ်းချမ်းရှိခဲ့ပါတယ်ဆန္ဒပြသူတွေကတော့လူမဲရဲ့အသက်တွေကိုတန်ဖိုးထားပါမဖြစ်ပါနဲ့တော်သင့်ပါပြီးစရဲကြွေးကြော်တဲ့နေကိုအော်ရခဲ့ကြတာပါအမေရိကန်မှာနိုင်ငံသားခွင့်ရလှရှာမှုကိုဦးဆောင်ခဲ့သူမာတင်လူသာကင်းဂျူနီယာရဲ့I have a dream သူမှာအိမ်မက်တစ်ခုရှိတယ်လို့ဆိုရဲ1963ခုနှစ်တုန်းကနာမည်ကျော်မိန်ကွန်းပြောကြခဲ့ရာအင်ဂျီယိုနဲ့မလန်းမကန့်မှရှိတယ်သမရဟောင်းလင်ကွန်းအမတ်ပြရဖိမှန်မှာလဲဆန္ဒပြသူတွေမဝင်နိုင်အောင်ပြည်ရင်းလူညွေအရင်တည်းကစောင့်ချက်နေခဲ့ပါရဲ့ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကဆန္ဒပြဝဲမှာတော့ထူးထူးခြားခြားဆိုသလိုမြို့တော်ဝင်ကရဲတပ်ဖွဲ့ဝင်တွေနဲ့အတူဆန္ဒပြသမားတွေကိုအားပေးတဲ့အနေနဲ့ဒူးထောက်ဂုဏ်ပြုခဲ့တာပါမိုင်ယာမီ၊ဟျူစတန်၊ Orlando, New Orleans, Seattle, Portland နဲ့ Wisconsin ပြည်နယ် Madison မြို့တွေမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။အမေရိကန်မှာ Coronavirus ကူးစက်မှုတွေကြောင့်စီးပွားရေးထိခိုက်နေတယ်လို့ရဲတပ်ဖွဲ့ကဖန်ဆီးစဉ်လူမဲမျိုးသားတူတည်ဆုံးတဲ့ပေါ်ဆန္ဒပြပွဲတွေကြီးကြီးပေါ်ပေါက်နေချိန်မှာပဲပါတီရင်းအကျိုးယူကောက်ပွဲတွေလည်းကျင်းပနေပါရဲ့။ Democratic Party ရင်းတမန်လောင်းအကျိုးယူပွဲတွေမနေ့ကကျင်းပရမှာတော့90လောင်းဖြစ်တူးတဲ့သာကျန်တော့တဲ့ဒုသမဟောင်းဂျိုးဘိုင်ဒန်ကပြည်내ခုနှစ်ခုမှာအနိုင်ရခဲ့တာပါလူဝတ်တဲ့ပါတီကိုယ်စားလှယ်ရဲ့ထောက်ခံမဲ့ရပြီဖြစ်တာကြောင့်ဒုသမဟောင်းကဒီမိုကရက်တစ်ပါတီရဲ့တမန်လောင်းဖြစ်အတည်ပြုနိုင်တော့မှာဖြစ်ပါတယ်ဒီချိန်ထဲမှာပဲမြို့တော်ဝါရှင်တန် DC နဲ့ပြည်내၈ခုမှာအထက်နဲ့အောက်လွှတ်တော်ကိုယ်စားနေရာတွေအတွက်ပါတီတွင်းရွေးကောက်ပွဲကျင်းပခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာလူမဲမျိုးသားတူရဲတပ်ဖွဲ့ကဖမ်းဆီးစဉ်တိစုံးခဲ့တဲ့ဖြစ်ရပ်ပေါ်ကံကွက်ဆန္ဒပြပွဲတွေအကြီးအကျယ်ပေါ်နေတဲ့အတွက်စိုးရိမ်ကြောင်းနဲ့ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ဖို့ပိုယန်မင်းကြီးဖရန်စစ်ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်
။ Cariamici non possiamo tollerare nei chiude gli occhi
မျိုးခွဲခြားမှုဝိုင်းပယ်မှုတွေကိုလက်မခံကြဘူးနဲ့မျက်ကွယ်ပြုမထားကြဘူးတမိုးရှိတဲ့လူအသက်တွေကိုကာဝယ်ဖို့ဗတိကန်ကျောင်းတော်ကဖတ်စင်တရားဝင်မှာပုံရံမင်းကြီးမိန့်ကြားသွားတာပါ။အာဖရိကန်အမေရိကန်လူမဲမျိုးသား George Floyd တည်ဆုံးခဲ့တဲ့ဝမ်းနည်းဝယ်ဖြစ်ရနောက်ပိုင်းမကြာသေးရက်တွေအတွင်းအမေရိကန်မှာလူမှုရေးရာမတိမငြိမ်အခြေအနေတွေတွေ့မြင်နေရတဲ့အပေါ်အလွန်အမင်းစိုးရိမ်မိကြောင်းလည်းပြောပါရယ်။ဆန္ဒပြပွဲတွေနဲ့အချိန်မှပဲညဘက်ဒီမှာလူရဲ့ဖြစ်စီမှုတွေဟာကိုကုတ်ကိုဖြစ်စီတဲ့လူရဲ့ကိုကုတ်ကိုရှုံးနေစေတဲ့လူရဲ့ဖြစ်တယ်လို့အချက်ဖက်လူရဲ့တွေနဲ့အနိုင်မယူနိုင်တဲ့အကြောင်းလည်းသတိပေးကြတာပါ။ပြန်လည်ပြင်းပြင်းကြီးနဲ့ငင်းငင်းကြီးကိုရှေ့ရှုကြဖို့လဲတိုက်တွန်းလိုက်ပါတယ်။ကွလွန်သူ George Floyd နဲ့လူမျိုးရေးခွဲခြားမှုတွေကြောင့်တည်ဆုံးခဲ့ရသူတွေအတွက်လဲပုံရံမင်းကြီးကစွတ်တောင်းမြစ်တာပို့သပေးခဲ့ပါတယ်။ American ပြည်အစုမှာလူမဲမျိုးသားတူရဲတပ်ဖွဲ့ကဖမ်းဆီးစဉ်တည်ဆုံးခဲ့တဲ့ပေါ်ဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်နေချိန်မှာပဲပြင်သစ်နိုင်ငံမှာလဲလွန်ခဲ့တဲ့၄နှစ်လောက်တုန်းကရဲတပ်ဖွဲ့ရဲ့စီမံချက်တစ်ခုအတွင်းလူမဲမျိုးသားတူတည်ဆုံးခဲ့တဲ့ထိမ့်မှတ်ဖြစ်ဒီနေ့ဆန္ဒပြရမှာရဲတပ်ဖွဲ့ကမြေရီဘုံနေတော့လူစုခွဲခဲ့ပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့တွေမှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မကတော့နားလောပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ
ကိုဗစ်ကရောဂါကာလအတွင်းလူစုလူဝေးမလုပ်ဖို့မြန်မာတာဝန်ရှိသူတွေရဲ့တာမြင့်ချက်ကိုဖောက်ဖျက်ပြီးဘာသာရေးဆုတောင်းပွဲကျင်းပတာကြောင့်ဖမ်းဆီးတရားစွဲဆိုခံထားရတဲ့ခရီးယန်တရားဟောဆရာဒေးဗစ်လာကအခံပေးဖို့ရှောက်ထားတာကိုတရားရုံးကဒီကနေ့ညင်းပယ်လိုက်ပါတယ်ကနေဒါနိုင်ငံသားဖြစ်တဲ့တရားဟောဆရာဒေးဗစ်လာခရီးယန်ဖျားကြောင့်တစ်ခုမှကျင်းပခဲ့တဲ့ဘာသာရေးပွဲကနေသူ့အပါအဝင်လူ20လောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရတယ်လို့တာဝန်ရှိသူတွေကတင်ထုတ်ပြန်ထားပါတယ်။ကြီးခဲ့တဲ့ဧပြီလမှာဘာသာရေးပွဲလုပ်ခဲ့တဲ့ပြည်မှုနဲ့ဒေးဗစ်လာနဲ့အတူဦးဝေထွန်းနှစ်ဗရတ်ဒေသန်သွင်းတို့တရားရင်ဆိုင်နေရတာပါ။မြန်မာနိုင်ငံရဲ့တဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်25အရာပြည်မှုကျူးလွန်ကြောင်းထင်ရှားရင်ထောင်ဒဏ်3နှစ်ပြင်ငွေဒဏ်မှချမှတ်ခံရနိုင်ပါတယ်။တရားဟောဆရာဒေးဗစ်လာကိုဒီကနေ့တရားရုံးထုတ်ချိန်မှာတော့တည်င်းထောက်ပဲတရားခွင်နဲ့ဝင်ရောက်ခွင့်မရဖြစ်ပါဘူး။ဒေးဗစ်လာကျင်းပခဲ့တဲ့ဘာသာရေးပွဲနဲ့ဆက်ဆက်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးခံရသူ69ဦးထိရှိခဲ့တယ်လို့မြန်မာကျန်းမာရေးဝန်ကြီးဌာနပြောခွင့်ရသူဥတာထွန်းကျော်ကပြောပါတယ်။ဒေးဗစ်လာတို့ကိုဂျူလာ10ရက်နေ့မှာနောက်တစ်ချိန်ရုံးထုတ်မှာပါ။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူဒီကနေ့မနက်ပိုင်းကနောက်ထပ်တစ်ယောက်ထပ်တိုးတဲ့အတွက်စုစုပေါင်း233ဦးရှိသွားပြီဖြစ်ပါတယ်။တက်ခွဲနမူနာစုစုပေါင်း1862ခုကိုစစ်ဆေးတာမှာအတီးပြုတ်လူနာတဲ့တူတွေ့ရှိခဲ့တာပါအခုနောက်ဆုံးယောဂါပိုးကူးဆက်သူဟာပဲခူးတိုင်းညောင်လေးပင်မြို့နယ်ကဖြစ်ပြီးယောဂါပိုးကူးဆက်တယ်လို့အတီးပြုတ်ထားသူတွေနဲ့ထိတွေ့မှုမရှိပေမဲ့မကြသေးခင်ကထိုင်းနိုင်ငံကနေပြန်လာသူဖြစ်ပါတယ်ယောဂါပိုးကူးဆက်ခံရသူတွေထက်က143ယောဂါပိုးကင်းစင်သွားပြီဖြစ်ပြီးတော့6ဦးသေဆုံးထားကြောင်းဂျမရင်းနဲ့အာဂါဒါဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဘရာဇီးနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်သေဆုံးသူအင်္ဂါနေ့မှာလည်းစံချိန်တင်တိုးလာကြောင်းသတ်ဝန်ရှိသူတွေကကြေညာပါတယ်။ COVID-19 ရောဂါနဲ့သေဆုံးသူ1262ဦးတိုးလာတဲ့အတွက်သေဆုံးသူစုစုပေါင်းက3100နီးပါးနဲ့လူနာက95,500ကျော်ရှိလာတယ်လို့ဘရာဇီးကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့ပိုကူလူနာ13,800ကျော်နဲ့ကမ္ဘာမှာလူနာအများဆုံးရှိနေပြီးတော့ဘရာဇီးကတော့ဒုတိယနေရာမှာရှိပါတယ်။ပိုကူဆက်မှုတွေနဲ့တိုက်ဆုံသူတွေတိုးလာနေပေမဲ့ဘရာဇီးသမ္မတဂျီယာဘိုဆူနာရိုကတော့ဒီယောဂါဟာတုတ်ကွေးထက်နည်းနည်းဆိုးတဲ့ယောဂါလာဖြစ်တယ်ဆိုပြီးအရေးမကြီးတဲ့အောင်ရှော့ပေါ်ပြောဆိုနေတာပါအမေရိကန်ဂျွန်ဟော့ကင်းစ်တက်ကတော့စတန်အရာကမ္ဘာတစ်ဝန်းပိုကူလူနာ6,300ကျော်ရှိနေပြီးတော့တိုက်ဆုံသူစုစုပေါင်း38,000ကျော်ရှိပါတယ်အဲ့ဒီထက်ကတိုက်ဆုံသူ36,000ကျော်ကအမေရိကန်နိုင်ငံကပါဂျပန်နိုင်ငံတို့ကြော်မြေတော်ဝန်ကလည်းမြို့ရင်းမှာကူးစက်မှုတွေပြန်မြင့်တက်လာနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်တူချိုမြမရေးပေါ်အချင်းလေးကိုရုပ်သိမ်းလိုက်ပြီးရပိုင်းမှာပဲပုဂ္ဂုလူနာတဲ့34ဦးစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်ဒီတတိပိချက်ထွက်ပေါ်လာတာပါပုဂ္ဂုလူနာ3000ခွဲရှိနေတဲ့တောင်အာဖရိကမှာလည်းဒီတိနှစ်ပတ်ကြာတိုင်းပုဂ္ဂုလူနာနှစ်ဆတိုးလာနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်အင်အားပြင်းဆိုင်ကလုန်းမုန်တိုင်းနီဆာကဟာဒီကနေ့ဗိုလ်ရုံးနေမှာအိန္ဒိယနိုင်ငံမွန်ဘိုင်းမြို့ရဲ့တောင်ဟက်ကုန်းတမိုင်ကိုဝင်ရောက်သွားပါတယ်ကယောဂါကကွယ်ထိန်ချုပ်ရေးစူးစမ်းလုပ်ကိုင်နေရတဲ့အချိန်မှာမုံတန်းကြောင့်ပင်လယ်ကန်ဆာတွေနဲ့မြေနိုင်ပိုင်းကဆင်းရဲတာရပ်ကွက်တွေမှာရည်ကြီးရည်ရှမ်းမဲ့အရင်နဲ့ရင်ဆိုင်နေရတာပါ။အိန္ဒိယအနောက်ဘက်ကန်ရတဲ့တစ်လျှောက်ကောင်းကင်တစ်ခုလုံးမောင်းမဲနေပြီးတော့မဟာရှာတရာပြည်နယ်ကမ်းခြေတစ်လျှောက်မြို့ဝတိုင်းမှာမိုးတဲထမ်းမြို့လေပြင်းတွေတိုက်နေတာပါ။ဘောလီဝုဒ်ရုပ်ရှင်ထုတ်လို့ရင်းနဲ့အကြီးဆုံးအစုရှယ်ယာစျေးကွက်တွေရှိရာလူဦးရေ18တန်းရှိတဲ့မုံပိုင်းမြို့ကမိုးမြောအဆောက်အုံနဲ့လေပြင်းနာခံရသလိုကမ်းခြေအနီးကရိုင်နေတဲ့အိမ်တွေကတော့လေပြင်းကြောင့်ပြိုကျကုန်ပါတယ်။မုံမိုင်းမြို့ကိုမုံတိုင်းမွေတာ10နှစ်ကျော်ရှိပြီဖြစ်တဲ့အတွက်ဒီလိုသဘာဝဘေးအန္တရာယ်အတွက်အစဉ်ဖြင့်ပြင်ဆင်ထားမှာကိုလည်းဆိုရင်းနေတာပါ။ဆိုင်ကလုန်းမုံတိုင်းနီဆာကာဟာမုံမိုင်းမြို့တောင်ဖက်အမိုင်60အကွာကအလီဘက်မြို့ကိုဖြတ်ကျော်သွားတဲ့အချိန်မှာတနာရီ68မိုင်နှုန်းအထိလေတိုက်နှုန်းရှိနိုင်ပြီးတော့မိုးသည်ထန်နိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်။မဟာရှာတရာပြည်နယ်တောင်ဘက်ဂိုဝါပြည်နယ်ထဲမှာတော့ပုံမှန်အားဖြင့်တပတ်အတွင်းရွာလေးရှိတဲ့ပြင်းပြမိုးရေချိန်ငါးလမ်းမှအထိရွာသွန်းထားပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်အလူလဲခံရတဲ့မြန်မာပြည်ကဒီပြည်နယ်တစ်ခုကလူပေါင်းသသိန်းကျော်ကိုလည်းတာဝန်ရှိသူတွေကပေးလို့ရရှိပြောင်းပေးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါအခြေအနေတစ်ဖြည်းဖြည်းတိုးတက်လာတာကြောင့်အာရှအစုရှယ်ယာစျေးကွက်တွေအတက်ပြလာတာဒီကိစ္စနဲ့ဆိုရင်3ရက်ဆက်တိုက်ရှိပါပြီ။တိုကျိုနီကေအညွန်ကိန်းနဲ့ဟောင်ကောင်ဟန်ဆင်အစုရှယ်ယာတွေကတည်ထောင်မှုနဲ့ရခိုင်နှုန်းအတက်နဲ့အတိအကျစေးပိတ်သွားခဲ့တာပါ။ဆစ်ဒနီ S&P နဲ့တိုင်ဝမ် TSEC အစုရှယ်ယာတွေကလည်းတည်ထောင်မှု9ရခိုင်နှုန်းအတက်ပြပြီးတော့ဆိုကပ်စီအစုရှယ်ယာတွေကတော့နှစ်သက်မှရှစ်ရခိုင်နှုန်းအထိဈေးတက်လာပါတယ်။ရှန်ဟိုင်းကွန်ပိုစစ်အညွန်ကိန်းတွေကလည်းအတက်ဖက်ကိုဦးတည်နေပါတယ်။ဂျင်နန်စိတ်ကွက်တွေမှာတော့အမေရိကန်ဂျင်နန်စိတ်စီစီကို39.59ဒေါ်လာနဲ့နှစ်သက်မှ1ရခိုင်နှုန်းဈေးတက်လာပြီးတော့နိုင်ငံတကာစံဖြစ်တဲ့ Brent ဂျင်နန်စိတ်ကတော့စီစီကို40.19ဒေါ်လာနဲ့တင်းသက်မှရခိုင်နှုန်းတက်လာပါတယ်။အမေရိကန်ကြိုယောင်းကြိုရဲ့အစုရှယ်ယာစီကွက်တွေမှာတော့အထက်အစုရှယ်ယာသုံးခုစလုံးပူထူးနေမှာအတက်ပြနေတဲ့အတွက်Wall Street ကရည်နေမြောင်းနေတဲ့အတွက်အလားအလာကောင်းနေတာဖြစ်ပါတယ်။ဒ ီကနေ့ညအတွက်ထိတ်သန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်ခရောကိုဗစ် -19 ကာယောဂါနဲ့ဆက်ဆက်နေတဲ့သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြအစီအစဉ်တွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
VOA မြန်မာပိုင်းကနေပုံတစ်ခုနဲ့ညပတ်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်မဆွမျက်မောပါရှင်အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်မင်နီယပလစ်မြို့မှာရဲဖမ်းဆီးထားစဉ်အတွင်းမှာလူမဲအမျိုးသား George Floyd တေဆုံးခဲ့ရမှုကိုမကျေနပ်လို့ဆန္ဒပြမှုတွေဟာအင်ကာနေ့ညဘက်မှာလဲရှင်းညဇက်တိုက်ဖြစ်ဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်။ဆန္ဒပြမှုတွေအာဏာပိုင်တွေဘက်ကတုံ့ပြန်ပုံတွေနဲ့ပတ်သက်လို့ဒီအခြေအနေတွေကိုမပြတ်ဆန့်ကျင်နေတဲ့ VOA မြန်မာပိုင်း Editor ဦးကျော်စန္ဒာနဲ့ဆက်သွယ်မိထားပါတယ်ရှင်။
မနေ့တော့ပေါ့နော်အင်ကာနေ့ညဘက်တုန်းကတော့အခြေအနေကတလင်းလာနေညဘက်တုန်းကလောက်တော့ဟိုနှိုင်းရှင်လို့ရှင်တော်တော်လေးဟိုငြိမ်သွားတာတွေ့ရပါတယ်ဆိုတော့အဲ့ဒီအင်ကာနေ့ညဘက်ဒီဆန္ဒပြတဲ့အခြေအနေတွေကိုလည်းဦးကျော်စန္ဒာမြင်တဲ့လောက်အရင်ဆုံးပြောပြပေးပါရှင်
။ဟောစမြမုံပြောတဲ့အတိုင်းပါပဲ။ပြင်းရုံကတော့ဆန္ဒပြပွဲဟာပြီးခဲ့တဲ့ညကနေစရင်တော်လေးအေးချမ်းချမ်းငြင်းငြင်းချမ်းချမ်းစီရလို့ပြောပါရမယ်။လူရဲ့ဖြည့်စည်မှုတွေတိတ်မရှိခဲ့ပါဘူး။ဒါပေမဲ့ဒေသလိုက်တစ်ခုနေရာတွေမှာတော့ပြင်းပြင်းထန်ထန်ဖြစ်တဲ့အတွက်ကြောင့်အာဏာပိုင်တွေကဒီသားလိုက်အရေးပေါ်အခြေအနေကြီးညာပြီးတော့ထိနေညာတွေကိုတွေ့ရပါတယ်အဓိကဖြစ်ရတဲ့ခုကတော့ညမထရအမိန့်ထုတ်ပြန်ထားပြီးမယ်ညမထရအမိန့်ကိုဖီဆန်ပြီးတော့ဆန္ဒပြရပါတယ်ဒါပေမဲ့ပြိတ်ပြီးတော့ညင်းညံ့ရှိတယ်ရဲရင်နဲ့ထိတိုက်တွေ့ရတာတော့တချို့နေရာတွေမှာတွေ့ရပါတယ်ဥပမာပြင်ညစကောင်းညံကျော်တဲ့အချိန်မှာနယူးယောက်မှာလည်းထိတိုက်တွေ့ရတာဆိုတာကိုတွေ့ရပါတယ်လူစုလူဝေးအများဆုံးဖြစ်ခဲ့တဲ့နေရာကတော့ Texas ပြည်နယ် Houston မြို့မှာဖြစ်ပါတယ်ဒီဆုံးသွားတဲ့ George Floyd မျိုးဖော်တဲ့မျိုးပေါ်လေးပြည်စားတိမျိုးအဲ့မှာဆိုလို့ရှိရင်သူဆွေမျိုးတွေလည်းပဲတော်ရောက်ခဲ့ကြပါတယ်လူစုလူဝေးဆိုလူဆောင်းမင်းချီပြီးတော့တော်ရောက်ခဲ့ရတယ်ဆိုတာတွေ့ရပါတယ်ဆိုတော့အကုန်လုံးနှမ်းချုံပြောမယ်ဆိုရင်တော့မနေ့ကညဟာဆနပြဝဲရှိပေမဲ့အေးအေးချမ်းချမ်းနဲ့ပြီးဆုံးသွားတဲ့ကြော်လွန်သွားတဲ့ညတညလို့ပြောမှဖြစ်ပါတယ
်အာနာပိုင်တွေဘက်ကတုံ့ပြန်မှုအခြေအနေကိုရောဘယ်လိုမြင်ရပါလဲရှင်
နှစ်ဖက်လုံးကထင်းထင်းထင်းဖြစ်နေတဲ့သဘောလူအများစုပြောနိုင်ပါတယ်ဆန္ဒပြတဲ့လူတွေကလည်းပဲအလွန်ကြုံမလို့တော့ဒီဘက်ကလည်းပဲအလွန်ကြုံမလို့ဘူးလို့အကြံပြန်ပြောနိုင်ပါတယ်တချို့ကြွက်ကြွက်ကြဖြစ်တာတော့ရှိရပါလိမ့်ဒါပေမဲ့အနာဘိုင်းဆွဲနေမှာသမဒဘက်ကတော့အစော်ပြေးခြင်းပုံပောက်ပါဘူးသူကသူ့ရဲ့အပြောကတော့ခက်တင်းနေပဲသူကစစ်တပ်ထဲကလူမျိုးလေးထင်းထင်းမှုတပ်ဖွဲ့တွေကဒီအမိနာမှာမျိုးတော်ရဲ့ပြင်ပပါစခန်းချထားမယ်လို့ဘာလို့သူတို့ပြောတာရှိပါရဲ့အဲ့ပြီးတော့ Washington DC မှာပဲအဲ့အင်ဂျူရောနာဆနာပြနေတဲ့လူကြီးရဲ့အပေါ်ကညဘက်မှာစီဟိုင်ရဲ့လူမျိုးမှုခင်းကြီးဟိုင်ဘုတ်မီလ်ထရီဟဲလီကော့ပတာစီဟိုင်တမန်မတော်လည်းတွေ့ရပါတယ်တမန်ရဲ့အင်ဂျူရောမှာညဘက်ဆနာပြနေတဲ့လူစုရဲ့ခေါင်းနားမှာကပ်ပြီးတော့ခင်းကြီးကိုပြန်သွားတာလူတွေကိုတမင်တကာချင်းချောက်သွားတဲ့သဘောဆနပြလူကိုချင်းချောက်တဲ့သဘောဆိုတော့တော်တော်လေးပေါ်လွင်တယ်လို့လူကသုံးသပ်ကြပါတယ်။အဲဒါကြောင့်တမန်တော်ဒေါ်နယ်ထရမ့်အနေနဲ့ဒီကတည်းကစစ်တပ်လှုပ်ပြီးနေနေမယ်လို့ပြောထားတဲ့လေတံကလုံးဝလျှော့ပြီးမဲ့သဘောကိုမတွေ့ရပါဘူး။ဒီတိုင်းပဲတင်းမာနေစေလို့ဆိုနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုမျိုးဖြစ်နေတဲ့အခြေအနေကပေါ့နော်ဒီအမေရိကန်မှာနှစ်ပေါင်းများစွာတည်းကအမြင့်တွေ့နေတဲ့ဒီအသားရောင်ခွဲခြားမှုပြဿနာဆက်ရှိနေတယ်ဆိုတာကိုပြသနေတယ်လို့ရောပြောလို့ရလားရှင်
။မှန်ပါတယ်။အဲ့ဒီပြဿနာကမြစ်တော်လာတာလည်းနှစ်ပေါင်းများစွာဆိုတော့လုံးဝပတ်ပြောက်သွားပြီလို့တော့မဆိုနိုင်ပါဘူး။ဒါပေမဲ့အခုဖြစ်နေတဲ့ကိစ္စမှာကအစအရခွဲခြားမှုကြောင့်လူမျိုးချင်းမုန်းတိမှုတော့မဟုတ်ပါဘူး။လူမျိုးရေးမုန်းတိမှုကတော့ဒီလိုကြားထဲမှာမရှိပါဘူး။နောက်ပြီးတရားဥပဒေအချင်းလည်းပဲအကုန်လုံးကဒန်းတူခွင့်ပြုပေးထားခြင်းဖြစ်ပါတယ်။ဖြစ်နေတဲ့ပြဿနာကဒီလိုဂျော့ကိုဖန်ဆီးကြိုက်ပွဲတဲ့ပုံစံမျိုးလူချူတယောက်ဆိုဘလိုလုပ်မလားဒါမေးစရာဖြစ်ပါတယ်။တနည်းအားဖြင့်ရဲတချို့ရဲ့ကင်တွယ်ဘုံကင်တွယ်နီးလိုပဲပြောမှာဖြစ်ပါတယ်။ရဲတွေမှာလည်းပဲတချို့ရဲတွေဟာဆိုရင်ဆန္ဒပြသမားတွေနဲ့ပူးပေါင်းပြီးတော့ပါဝင်ဆန္ဒပြတဲ့လူတွေအများကြီးရှိပါတယ်။ဒါပေမဲ့လူတွေရဲ့စိတ်ထဲမှာဆွဲနေတာကဒီဟာမငြိမ်ချမ်းမှုဒီလိုကင်တွယ်ဘုံကြည့်ပြီးတော့အထူးသဖြင့်ဒီနေရာမှာကျွန်တော်ထည့်ပြောချင်တာက Republican သမားဟောင်းGeorge W. Bush ရဲ့ဒီနေ့ဖြစ်ပါတယ်သူကနိုင်ငံရေးကိုမပြောဘဲအတော်ကြာကြာနှုတ်ပိတ်နေခဲ့ပြီးတော့မှမနည်းရာဒီနေ့ထုတ်ပါတယ်သူဟာ Donald Trump ရဲ့ကင်တွယ်ပုံကိုဘာမှမပြောပါဘူးဒီကိစ္စပဲသိဆုံးသွားတဲ့လူတွေဘက်ကသူဖိနှိပ်ဆက်တယ်ဆိုတော့သူပြောပါတယ်နောက်ပြီးသူပြောတဲ့စကားတစ်ခုနဲ့မှ American ပြည်ထောင်စုရဲ့အမှန်တကယ်လူအချက်ကိုသိကျင်လဲဆိုရင်အခွင့်အရေးဒဏ်မှုမရသူတွေဖိနှိပ်ခံရသူတွေအခုရေလွတ်လွတ်ဆွန်းဆွန်းနေသူရဲ့ရှုတော့ငါကြီးမှသာလေမြင်နိုင်မယ်ဆိုရသူပြောသွားပါတယ်။ဒါအင်တာမန်ကန်တဲ့စကားပါ
။ VOA မြန်မာပိုင်း Editor ဦးကျော်စန္တာဖြစ်ပါတယ်ရှင်။ကျမဆွမျက်မောပါ
။ကိုဗစ်ကံရောဂါကြောင့်နေရပြန်တောင်းချီတဲ့မြန်မာလူသားတွေနဲ့ပြည်တွင်းပိတ်သိမ်းစိတ်ယုံတွေကြောင့်မြန်မာနိုင်ငံမှာလူသားပိုရှံမှုတွေဖြစ်နေပါတယ်။ ဒီလိုပိုရှံနေတဲ့လူသားအရင်းအမြစ်ကိုယာယီလုံကိုင်းတွေဖန်နေပေးဖို့စီးပွားရေးပညာရှင်တချို့အကြံပြုထားတာကိုပြောပြမှာပါ။ကျွန်မကတော့စုစုပါကဘာကယောဂဖြစ်နေတဲ့အချိန်ဒီပားရောက်မြမအလုပ်သမားတွေအလုံးရင်းနဲ့နေရက်ကိုပြန်လာကြတာပါဒီရင်းမှာလည်းပူရှံနေတဲ့အလုပ်ကိုင်းနေသလိုသူတို့လုပ်ငန်းမကျော်ချင်မှာကိုလည်းပညာရှင်တွေကစိုးရိမ်နေကြပါတယ်တစ်သက်တည်းမှာပဲဒီရင်းကလုပ်ငန်းတွေပုံမှန်မလဲပတ်နိုင်သေးပါဘူးပြန်ခွင့်တဲ့လုပ်ငန်းတချို့မှာလည်းရှိပြီးသားလုပ်သားအင်အားကိုအပြည့်အဝမတုံးနိုင်သေးတဲ့အခြေအနေမျိုးနေရက်ပြန်သူတွေအတွက်အခက်အခဲရှိကြောင်းဒီတော်စိုးတွတ်တော်စီးပွားရေးအကြံပေးဦးစောဖေးဝင်းကပြောပါတယ်
လက်ရှိရှိနေတဲ့အလုပ်သမားတွေတောင်ပြေးပြေးဝဝပြန်ပြီးတော့အလုပ်ပေးဖို့လို့ရအခက်အခဲရှိနေတယ်ဖြစ်တယ်ပေါ့နော်အဲ့ဟိုအကူလောက်တဲ့အလုပ်ကိုင်းခွင်လန်းတော့တိတ်ပြီးတော့မရှိတော့သေးဘူးလို့ပဲကျွန်တော်တွေ့မိပါတယ
်လေယာဉ်စိုက်ပျိုးရေးလုပ်ငန်းတရိတ်ဆန်မွေးမြူရင်းနဲ့ငါးဖန်းလုပ်ငန်းဒီကဏ္ဍတွေမှာကျွမ်းကျင်မှုရှိတယ်ဆိုလက်တလုံးအလုပ်ကိုင်းရရှိရေးအတွက်အဆင်ပြေနိုင်မယ်လို့သူကပြောပါတယ်ကိုဗစ်ရောဂါနဲ့အတူအလုပ်လက်မဲ့နှောင်းကလည်းတစ်ကမ္ဘာလုံးအတိုင်းအတာနဲ့တက်နေကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ကိုကူကပြောပါတယ်ကမ္ဘာအင်အားကြီးနိုင်ငံအမေရိကန်ရဲ့အလုံးလမဲ့နှုံတော်20ရာခိုင်နှုန်းအထိရောက်ခဲ့တာပါဒီလိုခက်ခဲနေတဲ့အချိန်နေရက်ပြန်လာတဲ့ရွှေပြောင်းလုပ်သားတွေကိုအစိုးရကအလုပ်ကိုင်းဖန်တီးပေးဖို့ဆိုရင်လုပ်ငန်းကျွမ်းကျင်မှုနဲ့အသက်အရွယ်စီရင်ပြုစုပြီးအချိန်ယူလုပ်ဆောင်ရမယ်လို့ဒေါက်တာအောင်ကိုကအခုလိုပြောပါတယ
်ဒေတာတစ်ခုနဲ့ပြင်တယ်ကျွန်တော်တို့လေချာခြင်းမတူဟိုတပါပါခြင်းမတူအဲဥပမာရှမ်းပြည်နယ်ရဲ့လေချာနဲ့ဟိုရခိုင်ပြည်နယ်လေချာမတူဒီအဲ့ဒါတွေကိုသိကြရတယ်ဘယ်လိုသုံးတယ်လဲအဲဒါရီကတော့ကျွန်တော်ထင်ပါတယ်ဇာလာတစ်ခုအချင်းတစ်ခုပြီးတော့ပါဆက်ကြရလိမ့်မယ်အဲဒီပေါ်မှာကျွန်တော်တို့ပန်းနိုင်ကြီးဘယ်လောက်ထိသုံးမလဲဘယ်လိုပုံစံသုံးမလဲအသုံးတဲ့အခါမှာဘယ်လောက်ထိဖေးတော့အဖက်ကိုကျွန်တော်မျှော်လင့်ရမယ်เนาะအဲဒါရီလည်းကျွန်တော်အားကြီးစဉ်းစားလို့လုပ်ပါမယ
်သူတို့ရဲ့သက်ဆိုင်ရာဒေတာအလိုက်ဘယ်လိုအလုပ်ကိုင်တွေဖန်တီးပေးမလဲဆိုတာပပေါင်းဆောင်ကနေစဉ်းစားရမယ်လို့သူကပြောပါတယ်မြန်မာအများစုရှိတဲ့ထိုင်းနိုင်ငံမှာလည်းကိုဗစ်နောက်ပိုင်းအခြေအနေကောင်းနိုင်ပေမဲ့လူတိုင်းအလုပ်ပြန်ရဖို့ကတော့ညှော်လင့်လို့မရဘူးလို့ထိုင်းရောက်မြန်မာအရေးကူညီသူကိုထူးချစ်ကပြောပါတယ်
။ဟိုတချို့ဆက်ယုံနေရတာကျွန်တော်တို့ကုန်ကြမ်းရောက်ပြီးဆိုလို့ရှိရင်တို့ကဒါဟိုဒီထိုင်းနိုင်ငံကဇူလိုင်လလောက်ဆိုလို့ရှိရင်ပြန်လုပ်ငန်းပြန်ဆောင်မယ်ဆိုတဲ့ပုံစံပြီးတော့ဟိုတချို့လုပ်ငန်းတွေပေါ့အဲ့ဒါပြောထားတာရှိတယ်။ကျွန်တော်တို့ဟိုလုပ်ငန်းတစ်ပါးတော့မတူဘူး။ပုံမှန်လည်းမူတည်တယ်လို့ကျွန်တော်တို့အနေနဲ့တွေးရှိရတာပေါ့။အဓိကဖြစ်တော့ဟုတ်တယ်ဒါကကြီးသွားလုပ်ငန်းတွေမှာလောက်ကင်နေတဲ့ရှီပန်းတို့တမားကြီးကတော့ကျွန်တော်တို့အနည်းဆုံးနောက်ထပ်၄လ၅လလောက်မှပြန်ပြီးတော့အလုပ်ကင်နေနဲ့ပြန်ဆောင်နိုင်မယ်လို့ကျွန်တော်တို့ညွှန်လဲရကြပါဘူ
း။ဇွန်လ၂ရက်မနေ့ကတရုတ်ချိုင်းကိုရီးယားကမြန်မာတန်မတ်တွေနဲ့နိုင်ငံတော်အတိုင်းအမြန်ပုံကိုယ်တို့အင်တာနက်ပေါ်မှာတွေ့ခဲ့ပြီးမြန်မာလူသားတွေပြန်ခေါ်ယူဖို့ကိစ္စကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။ကယောဂအပြင်မြန်မာနိုင်ငံသားတွေသက်ဆိုင်ရာနိုင်ငံတွေမှာဘယ်နှယောက်အလုပ်ပြန်ရမလဲဒါတွေလည်းရည်ရှိစဉ်းစားဖို့အတိုင်းနိုင်ငံကပြောခဲ့ပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။တရုတ်နယ်စပ်ထိုင်းနယ်စပ်ကပြည်တွင်းပြန်ဝင်လာတဲ့မြန်မာလူသားတွေကို COVID-19 ရောဂါကာကွယ်ရေးအတွက်နယ်စပ်မှာကန့်သတ်စောင့်ကြည့်ထားတဲ့အချိန်ကုလအဖွဲ့အစည်းတွေကစာနယ်ရိက္ခာထောက်ပံ့တွေကိုကူညီနေတဲ့သတင်းကိုပြောပြမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။ပြည်ပမြန်မာလူသားတွေအထူးသဖြင့်ထိုင်းနဲ့တရုတ်နိုင်ငံကပြောင်းဝင်လာတဲ့မြန်မာလူသားတွေနေဆက်ကကိုဗစ်ရောဂါကန့်သတ်စောင့်ကြည့်ရေးစခန်းတွေမှာထားတဲ့အချိန်စာဝန်ကြီးအထောက်ပံ့တွေကိုပေးသွားမယ်လို့ကမ္ဘာစာနယ်ရိက္ခာအစီအစဉ် WFP ကသတင်းထုတ်ပြန်ပါတယ်။ပြောင်းဝင်လာသူ3,000,000လောက်ရှိနိုင်ပြီးထိုင်းရောက်မြန်မာတွေအများစုဖြစ်နိုင်တယ်လို့ WFP ကခန့်မှန်းထားကြောင်း WFP ရဲ့ဆက်သွယ်ဆက်ဆံရေးအရာရှိဦးထောက်ဦးလင်းကပြောပါတယ်။ကျွန်တော်န
ာမည်လက်ကံဟိုလူသားအလုံးပေါင်းဒီသတင်းခွဲလောက်ကျန်လာလေလို့ဖန်ဆောင်ရှိပါတယ်။နေပြလို့ဒါ5,000လောက်ကိုကျွန်တော်တို့ရဲ့ဒီ quarantine ဝင်ရဲ့အချိန်ကာလ1,000လောက်မှာဒီခင်းခင်းလေးဖြတ်ပြုတ်ကြည့်လို့မဆိုရင်အဒီအတွက်ကုန်ကျစရိတ်ကအမေရိကန်ဒေါ်လာ3,500လောက်ကုန်ချပါတယ်ဗျာ။
WFP အနေနဲ့ပြောင်းဝင်လာမယ့်အရေးအတွက်ပုံမူတည်ပြီးအစီအစဉ်တွေပြောင်းလဲလှုပ်သွားနိုင်ဖို့လည်းပြင်ဆင်ထားရလို့သူကပြောပါတယ်။ပြည်အောင်စုအစိုးရအဖွဲ့နဲ့နိုင်ငံတကာအဖွဲ့အစည်းတွေကထိုင်းမြန်မာနယ်စပ်များဝတီဘက်မှာရှိတဲ့ quarantine center တွေမှာအချက်အလက်တွေကောက်ယူတာကိုလုပ်နေပြီးပြည်နယ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေရလို့ဆိုပါတယ်။နေရက်ပြန်အများစုကထိုင်းကဖြစ်ပြီးဧပြီလအတွင်းပထမအတော့တောင်းတဲ့ချီလာတော့ကလည်း COVID ရောဂါကန့်သတ်စောင့်ကြည့်စင်တာတွေအတွက်အစားအသောက်ရေးဆေးဝါးဓာတ်ရီအတွက်အခက်အခဲဖြစ်ခဲ့ရတယ်လို့မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်စာအောင်ကပြောပါတယ်။အဲဒီနောက် WFP နဲ့IMO လို့ကုလအဖွဲ့အစည်းတွေကပြည်내အစိုးရနဲ့ပူးပေါင်းကူညီခဲ့တယ်လို့သူကပြောပါတယ
်။အဖွဲ့တစ်ဖွဲ့နောက်မှာတော့ဖွဲ့စည်း20လောက်တော့ပါတယ်ခင်ဗျ။ Food Security တက်ကတော့ကျွန်တော်ဒုဝက်စီရဖုတ်ခဲလုပ်ပေးတယ်။ကြောက်တာလည်းကျွန်တော်အဲ့ရဲ့လေးဒါတော့ IMO နဲ့ချိတ်ဆက်ပြီး IMO ကလည်းဖုတ်ခဲလုပ်ပေးတာပေါ့။ဒီနောက်မှာတော့အဒိုနာဆက်တန်ရတဲ့ကုန်ပါသွားတယ်။အဲ့လိုချိတ်ဆက်ပြီးလုပ်ထားတာ။ဥပမာနာဝကကနေတော့အစ်တန်ချပြီးသားလို့အဲချိတ်ချပြီးသားပြန်ဆွဲပေးတဲ့ဟာမျိုးဆိုတော့သူက ဝိရဇကိုထုံးနေတာတော့အကုန်လုံးကျွန်တော်ကဖြည့်ဆည်းပေးရတာ။ဟိုနောက်ဆုံးသူကားကားသာခမ်းမဲ့ဆင်းပေးပါလိမ့်မယ်ဟုတ်။
ထိုင်းနိုင်ငံမှာ EB လားချက်ဆိုင်ရင်အခုနောက်ပိုင်းကုန်ထုတ်လုပ်ငန်းတွေပုံမှန်ပြန်ဖြစ်လာပြီမဲ့ဈေးဝယ်စင်တာလိုအလုပ်ကင်ပြီးထားတဲ့နေရာတွေကတော့ပုံမှန်မဖြစ်သေးပါဘူး။ကျန်းမာရေးဈေးရိတ်အပြင်တခြားအထူးထူးအသုံးစရိတ်ကုန်ကြဈေးတွေကြောင့်ပြည်တွင်းပြန်လာခြင်းသူကများနေပါတယ်။မြန်မာရွှေပြောင်းလိုသာ3သိန်းခွဲလောက်ထပ်ပြီးဝင်ရောက်လာနိုင်ခြင်းရှိရလို့လည်းကုလထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျွန်တော်စောထက်ရန်ကုန်ကနေပြပို့ခဲ့တာပါ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် UNFP အနေနဲ့လက်ရှိ COVID ကာလအတွင်းမှာမြန်မာနိုင်ငံတွင်းအမျိုးသမီးတွေနဲ့ဒုက္ခသည်တွေကိုဘယ်လိုကူညီပံ့ပိုးနေသလဲဆိုတာကိုမြန်မာနိုင်ငံဆိုင်ရာ UNFPA ရုံးဌာနကိုယ်စားလှယ် Mr. Ramanathan Balakrishnan နဲ့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးပါမယ်ကျမအိမ်တနာထွန်းပါCovid အရေးပေါ်ကာလအတွင်းလက်ရှိကူညီဆောင်ရွက်ပေးနေတာတွေကိုအရင်ဆုံးပြောပြပေးပါရှင
်။ UNFPA is the United Nations Sexual and Reproductive Health Rights Organization.
ကျွန်တော်တို့ UNFPA ဆိုတာကတော့မြန်မာနိုင်ငံမှာလူမှုနဲ့မျိုးဆက်ပွားကျန်းမာရေးမှာဆောင်ရွက်နေတဲ့အဓိက UN Agency ဖြစ်ပါတယ်။ UNFPA အနေနဲ့ဆိုရင်ဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တာတွေ၊ကျန်းမာခြေပြုအကျန်းဖတ်မှုနဲ့ပတ်သက်တဲ့ဟာတွေ၊ကျန်းမာဓာတ်ညီညီမြိုင်နဲ့ဆောင်ရွက်ချက်တွေပြီးလို့ရှိရင်ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ကူညီထောက်ပံ့မှုတွေကိုကျွန်တော်တို့ဆောင်ရွက်ပေးနေပါတယ်။ဒီလိုမျိုးဆောင်ရွက်တဲ့နေရာမှာကျွန်တော်တို့ဒီသက်ဆိုင်ရာအစိုးရသက်ဆိုင်ရာမိဖက်အဖွဲ့အစည်းတွေနဲ့ဆောင်ရွက်တဲ့အပြင်ကိုပဲ UNFPA ကိုယ်တိုင်ဒါတွေကိုပို့ပြီးတော့အားဖြည့်ဆောင်ရွက်နိုင်ဖို့အတွက်အကူအညီပံ့ပိုးပေးနေတာရှိပါတယ်
။ဟုတ်ကဲ့ဒီအခုလက်ရှိပေါ့နော် COVID ကာလမှာမြန်မာမှာအကူအညီပေးနေတဲ့ဟာတွေတဲမှာပေါ့နော်ပါရီကအခက်အခဲတွေရှိပါသလဲရှင်
။ Thank you for the question. Now what I would like to start with is that the COVID-19 is not only a health emergency.
တနင်္လာနေ့ပြီးနေတဲ့ခါမှာလဲ UNFPA အနေနဲ့ကူညီပံ့ပိုးမှုတွေလုပ်နေပါတယ်။ဒီလိုဆောင်ရွက်တဲ့ခါမှာတော့လက်ရှိဖြစ်နေတဲ့ COVID နဲ့ပတ်သက်ပြီးတော့လက်လျောညှိထွေဖြစ်အောင်လို့တနင်္လာနေ့ပြီးနေတာရှိပါတယ်။ဒါကူ COVID နဲ့လက်လျောညှိထွေဖြစ်အောင်ဆောင်ရွက်တဲ့ခါမှာဒါနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေရှိပါတယ်။နောက်တစ်ခုကအခုဒီ COVID ကာလမှာ lockdown ကြောင့်ပဲဖြစ်ဖြစ်အလုပ်ကင်ခွင်လန်းကြောင့်ပဲဖြစ်ဖြစ်လူအများစုကစိတ်ဖိစီးမှုတွေအဆင်ပြေမှုတွေကြုံတွေ့ရတဲ့ခါမှာနောက်ထပ်အကျိုးဆက်ကဘာလဲဆိုတော့ကျန်းမာဆိုင်ရာအကျန်းဖတ်မှုတွေအိမ်နုကျန်းဖတ်မှုတွေပိုးပြီးတော့ဖြစ်လာတာပါ။ဒါတွေကပုံမှန်ဖြစ်ပွားနေတဲ့အခြေအနေမှာကိုပဲကိုဗစ်ကြောင့်ပိုးပြီးတော့တူးပွားလာတဲ့သဘောမှရှိပါတယ်။ဒါတွေကလက်ရှိကိုဗစ်ဖြစ်နေတဲ့ကာလတွေ့ရတဲ့စိန်ခေါ်မှုတစ်ခုအနေနဲ့ပြောချင်ပါတယ်
။ပဋိပက္ခဒေတာတွေပေါ့နော်။ဥပမာရခိုင်ကရှင်စသဖြင့်ပေါ့အဲ့ဒီနေရာကလူတွေကိုကူညီပံ့ပိုးပေးတဲ့နေရာမှာသက်ဆိုင်ရာဒေတာကနိုင်ငံရေးပါတီတွေဒါမှမဟုတ်လူမှုအခြေပြုအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာတွေရောရှိပါသလား။ကိုယ်တိုင်ထိတွေ့ကူညီခွင့်ရောရပါသလားရှင
်။ UNFPA is an apolitical organization.
ကျွန်တော်တို့ UNFPA ကတော့တည်ပြီးသားဖြစ်တဲ့တမော့နိုင်ငံရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့အဖွဲ့အစည်းမျိုးမဟုတ်ပါဘူး။ပြီးတော့ကျွန်တော်တို့ဒီ UNFPA ကအဓိကမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တဲ့လုပ်ငန်းတွေဒါတွေကိုအဓိကဦးဆောင်ပြီးတော့ဆောင်ရွက်နေတဲ့ကုလသမဂ္ဂအဖွဲ့ဖြစ်ပါတယ်။ကျွန်တော်ဒီရခိုင်ပြည်နယ်မှာဆောင်ရွက်မှုအပိုင်းမှာဆိုလို့ရှိရင် Ranger Stakeholder တွေနောက်အစိုးရနဲ့ပတ်သက်တဲ့ပူးပေါင်းဆောင်ရွက်ချက်တွေပြီးရင်ကျွန်တော်တို့ဒီသက်ဆိုင်ရာ NGO International NGO တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေနောက်ဒေသတွင်းမှာရှိတဲ့လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေဒါရီကသက်ဆိုင်ရာလူအခြေပြုအဖွဲ့တွေနဲ့ပူးပေါင်းဆောင်အပိုင်းတွေလုပ်တာပါအများကြီးရှိပါတယ်။ပြီးရင်ကျွန်တော်တို့ကပြည်ပခဖြစ်ပွားနေတဲ့အဓိကဒေသတွေမှာပို့ပြီးတော့ခိုင်ခိုင်မာမာခြေဆိုက်ပြီးတော့ဆောင်ရွက်မှုတွေလုပ်ပါတယ်။နောက်တော့ဒီ UNFPA ကအခုနောက်ကဒေသတွေမှာအမျိုးသမီးတွေနဲ့ပတ်သက်လို့ရှိရင် Safe Center 33ခုထားပါတယ်။ဒီ Safe Center မှာဘာတွေဆောင်ရွက်ပေးနေလဲလဲဆိုတော့ကြားမခြေပြုနဲ့ပတ်သက်တဲ့ဆောင်ရွက်မှုတွေလုပ်ပေးနေပါတယ်။ပြီးလို့ရှိရင်ပြိပခဖြစ်ပွားတဲ့ဒေသတွေမှာဆိုရင် mobile clinic တို့ဟာမျိုးတွေဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်ပြီးတော့လိုအပ်တာတွေကိုဒီဟာတွေကနေဆက်ဆောင်ပေးနေတာဖြစ်ပါတယ်
။တန်းတစ်ခုထပ်နေကြတာဒီပြိပခဒေသတွေမှာဒေသခံရဲပူးပေါင်းဆောင်ရွက်မှုတွေလုပ်တဲ့အခါမှာပေါ့နော်အခက်အခဲတွေရောရှိပါသလားဘာတွေရှိပါသလဲရှင
်။ In the conflict affected area the single largest
ကျွန်တော်တို့ကအဓိကသွားပြီးတော့လက်ဆမ်းမီကူညီပေးနိုင်ဖို့အတွက်အဓိကဒီအခက်ကြုံရပါတယ်ဒါကတော့ UNFPA အဖွဲ့တစ်ခုတည်းကကြုံရတဲ့ခက်ခဲတော့မဟုတ်လောက်ပါဘူး။ အဓိကဒီဒေသခံလူမှုအဖွဲ့အစည်းတွေကိုတွားပြီးတော့လက်လမ်းမှီအကူအညီပေးနိုင်ဖို့စိန်ခေါ်မှုတက်ပါနောက်တစ်ခုကကြတော့ဒီ community တွေကိုတွားပြီးတော့ကူညီတဲ့အခါမှာလက်ရှိပြည်ပခဖြစ်နေတဲ့နေရာတွေမှာဆိုလို့ရှိရင်တားမြစ်ကန့်သက်တာမျိုးတွေကြုံရပါတယ်ဒါတွေကပြည်ပခဒေသတွေမှာတွားပြီးတော့ကူညီရတဲ့အခါပေါ်ရတဲ့စိန်ခေါ်မှုတွေဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်
စီရီတင်မှနေတဲ့ရှင်းပြနဲ့ပလောဝမြို့နယ်ဘက်မှာလမ်းပိုက်ဆက်သွယ်ရေးတွေဆင်နေပေတာကြောင့်ဆွေးနွေးရခါတွေပြက်လက်နေတဲ့ကြောင်းပြောရှင်ပါတယ်ကျွန်တော်တက်နိုင်ပါပလောဝမြို့နယ်မှာနေထိုင်ကြတဲ့ဒေသခံများစုဟာတောင်ရံလုံငန်းကိုလုပ်ကံကြတာဖြစ်ပြီးရဟန်ကျင်းနယ်ကြောက်တော်မြို့နယ်နဲ့ဆက်သွယ်ထားတဲ့ကလတန်ရေလိုင်းကြောင်းကိုအသုံးပြုကကွန်ပျူတာတွေဖလီပြီးဆော့ဝဲနေရတွေကိုဖြည့်ရှင်းနေရတာလေးဖြစ်ပါတယ်လက်ရှိရှင်မှာကြောက်တော်မြို့နယ်ကိုတော်တဲ့ရေလိုင်းကြောင်းမှာလက်နက်ကန်တပ်ဖွဲ့တွေကခေါ်ယူစစ်ဆေးတာတွေတိုက်ခတ်တာတွေရှိနေတာကြောင့်ကုန်စည်စည်းစိမ်မှုမရှိပဲပလောဝမြို့ပေါ်မှာဆွေးနွေးရခါတွေပြက်လက်နေတာဖြစ်တယ်လို့ပလောဝဒေသခံဆလိုင်းချင်းမောင်ကပြောပါတယ်
ဟုတ်ကဲ့ဖေဖော်ဝါရီလ9ရက်နေ့လောက်ကတော့စပြီးတော့မသွားတာပြမသွားဘူးဆိုတာဘယ်သူမှမသွားဘူးဆိုတာတော့မဟုတ်ဘူးလေဒါပေမဲ့တွားရင်ဒီကြောက်တုံမျိုးနေဒီတင်းမရွာလောင်းတော်လောက်ကဒီမြန်မာစစ်တပ်တွေကတိခတ်တာချီတယ်ဖေဖော်ဝါရီလူတွေမင်းမြန်တဲ့သက်ဆိုင်တဲ့ပြုလို့ရှိခေါ်တဲ့ခေါ်မြန်တိခတ်တာတွေချီတယ်အရှုံးတွေဆိုရှိတန်ရတော်လူရှိတဲ့ကိုယ်လုံးကဆိုရှိတေသွားတဲ့လူတွေချီတယ်ကြကျွန်တော်တို့ကဒီလမ်းကြောင်းကတော့ဒီရေလမ်းကြောင်းတစ်ခုရှိတာပေါ့နော်ရခိုင်ပြည်နယ်ဆက်သွယ်တဲ့ဆိုဒီကြောက်တုံနဲ့ဆက်သွယ်တဲ့ရေလမ်းကြောင်းတစ်ခုရှိတာပေါ့ကွနော်ဒီခုတော့ကားလမ်းတော့တောက်ပြီးဒါမှကားလမ်းတော့သွားလို့မရဘူးကိုကားလမ်းသွားလို့ဖြစ်တယ်ရေလမ်းသွားလို့ဖြစ်တယ်ရေလမ်းမှာသွားလို့မရဘူး
လက်ရှိရှင်ဒီပလောဝမြို့ပေါ်မှာစားနေရခါတွေရှားပါနေတယ်လို့ကုန်စည်နှုန်းတွေလည်းဆက်လက်မြင့်တက်နေတယ်လို့သူကဆက်ပြောပါတယ
်အဲကားကတော့ကျွန်တော်တို့ကကျွန်တော်တို့ကအများကြီးဖြေတယ်ဆိုတော့ဒီဆန်ကတော့အရင်ကတော့ဆန်တိုက်ကိုဒီနော်ဒီအကောင့်မျိုးမှာ4000ကျတာနော်ခုကတော့ဆန်တိုက်ကိုတသိန်းခွတော့ရှိတယ်ပြနောက်ပြီးတော့ဒီစားတော့ပုံကြီးရတယ်အရင်ကအရင်ကရှိတာတဲ့လေးစားတော့ဆက်သွားတယ်ခုမှာပုံအရင်က50ဆိုရင်ခု200အရင်က500ဆိုခု1000ဖြစ်သွားတယ်ပြသက်ဆိုင်ရာအဖွဲ့ကြီးကတော့လုံးပေးလားတော့မလုံးပေးလားတော့မသိဘူးဘုံလို့ဆိုတော့ဒီမျိုးကတူတူတွေကတော့တော်တော်လေးကိုကြက်တိဖြစ်နေတယ်ပြကြက်တိဖြစ်နေတယ်ဆိုတော့လည်းဒီအဲ့ဆိုင်တော့တောင်ပတ်ကံရှိတဲ့လူကတော့ဘာမှမဖြစ်ဘူးဒီဆိုင်ရင်းသားလူလာတွေကတော့လည်းကိုခက်ခဲနေကြ
ပလောဝတ်အခင်တွေကြုံတွေ့နေရတဲ့ဆွေးနွေးရခါပြက်လက်တာတွေကိုတက်ဆိုင်နဲ့ဆိုင်ရာတွေကိုရှင်နေတွင်ညှပ်ထားပေမဲ့လက်ရှိရှင်ထိဒေတာခံတွေဆွေးရပြက်လက်မှုတွေကိုရှင်ဆိုင်နေရတော့ပဲလို့ရှင်းနေလို့သားလွတ်တော်မှစလိုင်းလို့ထိုက်ကပြောပါတယ
်အထက်ရှိတယ်ဆိုတော့အတိတ်ကတော့ပေါ့ဒီမြို့ပေါ်မှာနေတဲ့လူတွေရောပြင်းပြင်းထန်ထန်မှရှိတဲ့တချို့ပြည်တော်ကွာအပေါ်ဆောင်နေနေတဲ့ုံနဲ့တချို့ပေါ်ဒီမြို့ပေါ်ရဲ့ပင်ပတ်ပေါ်မှာရှိတယ်လေအာတော်ဖို့မရှိဘူးဆိုတဲ့ဟာတွေကကျွန်တော်တို့ online မှာဖုန်းဆက်တာတွေဝင်တောင်းတာတွေရှိတာပေါ့အဲဒီအခုကတော့အစ်ခါပြည့်တယ်ဆိုတော့ဆက်မှာမြင်လေအဲ့ဒါတော့ကျွန်တော်ကပြောပြတော့ဘာမှမရှိတော့ပါဘူးကျွန်တော်အရင်ကကြတော့တက်ဆိုင်ရာဆိုတော့အကြောင်းတွေတယ်အာလူထုတွေရဲ့ဟောပေါ့ဒီအာ landing မှာဝင်တောင်းနေတာတွေလည်းတက်ဆိုင်ရာဆက်မှာတွေနေတော့ဒီချင်းနေတဲ့အစရာပုံစံကိုကျွန်တော်ကအော်ဒီနေ့ဒီနေ့တော့ကျွန်တော်အကြောင်းကြားပေးတာပါပဲ။အဲ
့ဒီဘလဝနဲ့ကြောက်တော်မျိုးနဲ့ကိုဆက်တင်ထားတဲ့ရေလိုင်းကြောင်းကိုပိတ်ဆို့ထားတာမျိုးမဟုတ်ပေမဲ့ရေလိုင်းကြောင်းကိုပြည့်ဆွေးနေတဲ့ဆက်လေတွေကိုစစ်ဆေးတာတွေတိုက်ခတ်တာတွေကြောင့်တည်ဆုံးသူတွေထိခိုက်ကြံရတာတွေရှိကြကြောင်းဒေသခံတွေကမတော်ရည်ကြတော့တာလေးဖြစ်ပါတယ်။ပိကရက်လာလောက်ကလေတောင်ဝမြို့နယ်ကိုစားနယ်ရိုက်ခါတွေထောက်ပံ့ဖို့တော်တဲ့ကမ္ဘာစားနယ်ရိုက်ခါဖွဲ့ WFP ရင်တန်းကိုလက်နက်ကန်ဖွဲ့ကပြစ်ခတ်ခဲ့တာလေးဖြစ်ပါတယ်လက်ရှိချိန်ထိလေတောင်ဝမြို့ပေါ်မှာဂျူကြာဂျူကြာပြစ်ခတ်မှုတွေဆက်လက်ရှိနေတယ်လို့ Flower Data ခံတွေကပြောဆိုကြပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေကနေတရင်ပြဖို့ထားပါတယ
်မြန်မာအပါအဝင်နိုင်ငံသားလူသမားတွေကိုဇွန်လနဲ့ဇူလိုင်လနှစ်လအတွင်းမှာထိုင်းနိုင်ငံအတွင်းတရားဝင်အလုပ်လုပ်ခွင့်လက်မှတ်များပြန်ထုတ်ပေးသွားမယ်ဆိုတဲ့သတင်းကိုပြောပြပါမယ်ကျွန်မအေးမှာပါထိုင်းနိုင်ငံမှာCOVID-19 ဥပ္ပါကာလမှာမြန်မာနိုင်ငံသားအလုပ်လက်မဲ့ဖြစ်ရသူတွေနေရပြည်တွေမှာပဲမြန်မာကမ္ဘောဒီးယားနဲ့လာအိုစတဲ့နိုင်ငံသားလူသမားတွေအတွက်နိုင်ငံတွင်းအလုပ်လုပ်ခွင့်လက်မှတ်တွေကိုဇွန်လနဲ့ဇူလိုင်လမှာပြန်ထုတ်ပေးသွားမယ်ဆိုပြီးထိုင်းအနာပိုင်းနေဘက်ကကြေညာလိုက်တာပါထိုင်းနိုင်ငံတဲကိုပြန်ဝင်ရမယ်သတ်မှတ်ကာလကတော့ဇွန်လ10ရက်နေ့ကနေဇူလိုင်လ31ရက်နေ့ဖြစ်ပြီးနိုင်ငံသားစာချုပ် MOU ဆက်နွယ်ကလာပြီးအလုပ်လုပ်ခွင့်ပေးမှာဖြစ်ကြောင်းထိုင်းပြည်ရုံပြုတ်ဆုံးရှိသူမြန်မာလူမောင်ကတော့တော်တယ်အလုပ်လုပ်ဖို့အတွက်ထိုင်းကိုနေဆက်ဖို့အချိန်ရောက်နေတဲ့မြန်မာချောင်းရှိတဲ့တောင်းမြန်မာသားမရေတွက်လို့ဆောင်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးက VOE ကိုပြောပါတယ
်ကိုဗစ်ရေပေါ်ကာလနဲ့တွားပြီးတော့ကြုံကြိုက်တိုက်ဆိုင်တဲ့အတွက်မြန်မာနိုင်ငံအနေပြီးတော့ထိုင်းနိုင်ငံမှာအလုပ်လုပ်ပြီးတော့စားစားတဲ့ပတ်တန်းကုန်လို့မြန်မာနိုင်ငံအနေအမှုစနစ်နဲ့ဒီတော့ပြန်ပြန်လဲဝင်ရောက်ဖြည့်ပြောင်းလို့ကမှ6,500လောက်ရှိပါတယ်အဲ့ဒီ6,500ကကိုဗစ်ရေပေါ်ကာလနဲ့တိုင်းနိုင်ငံအခက်ပြတာပြီးလေဂျုံတဲ့ခါကျဝင်ဝင်မရဖြစ်နေတယ်။အဲ့ဒီအလုံသမား6,500ကိုဦးစားပေးပြီးထိုင်းနိုင်ငံနဲ့ဝင်ဝင်ပြုတ်တဲ့မြန်မာဘက်ကတိုင်းဘက်ကိုတင်ပြထားပြီးဖြစ်ပါတယ်ဗျ။
ထိုင်းနိုင်ငံကိုပြန်ဝင်ဖို့စောင့်နေကြတဲ့မြန်မာလူသမားတွေအနေနဲ့ ตอนนี้สารนี้เนี่ยสาวนี่จะไปไหมตัวเองลงงานเช่นนี้เช่นนี้ดีกว่าไม่ยิ่งไม่อยากเช่นนี้เลยเช่นนี้ดีกว่าเลยเจ้าเนี่ยว่าเองถ้าจะใครน่าไปนี่เพื่อการคุยลมอยู่ที่ยาวเองลูกตาไม่เล่นมาดีเจ้าทุกปีไม่สูบไม่เลยลงงานเช่นนี้เพื่อการลูกตาไม่รู้ข้อยู่บ่แต่เราที่เส้นเด็กเช่นนี้ไปเลยสุราเราไม่เจ๋งเดี๋ยวดีกว่าบ่ลูกตาไม่เองนี่เนี่ยที่เช่นนี้ดีกว่าเตะช้าน่าเลยเอาเปลี่ยนเส้นท่าเต้นในลู่เลยอุโมงค์จ
ตั้งแต่เดือนมาตั้งแต่เดือนมาลูกบ้านจะต้องเวลาเลี้ยงเลี้ยงเลี้ยงใจเจ็บใช่ไหมเงี้ยมาสี่เดือนดีดาลูกดีต่อมาเว้ยแม่งเงี้ยได้ลงเงินเฉลี่ยทุกที่เที่ยวลงเงินเฉลี่ยที่ว่าลีขนาดนี้ไปเลยลูกดีดอกอะกูรู้ลูกเล่มเนี่ยจะเป็นก๋วยเหล้าไทยเนี่ยมาช่วยเจ้าลูกมาดีเช็ดด้วย
ไทยในงานมาเนี่ยมาลูกตมาต้องนั่นแหละแม่ลูกลูกไก่นี่จะรับเชื้อปีนี่เป็นแบบโมเสียงไปทะเลตุลุยต้องนั่นเราชินีบาร์เองเนี่ยมาลูกตมาลูกเล่แม่อุ้ยก้าโรตั้งกันนั่นแหละชินีบาร์เองโควิด-19ใครเขาก็เชื้อปีไทยสิว่าเอกะอุโมงค์หลังไหนกูจะกูโจทย์ใจเอาแม่ชินีมาลูกตาโชชาระเสียงไปเจ็ดอะไรจ้าลูกเล่แม่อุ้ยเลยตัวหลังนี่ก้าวจะมาแม่อีมาไทยเนี่ยมาเนี่ยจะการนี่จะเรียนไปบุญนี่บาร์เอง
ယူအင်မာမိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှုယူအေမိုဘိုင်းအက်အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့လိုဂိုနဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေယူအေစီစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်
ကိုနှစ်သက်ရာချိန်တိုင်းမှာလည်းတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ထားရှုနိုင်ပါတယ်ခင်ဗျာ။ဒေါက်တာရှာရှာအခုဆက်လက်နားဆင်ကြရမယ်မြန်မာအရေးဆုံးသက်ချက်အစီအစဉ်မှာတော့မြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲအပေါ်ပြည်သူတွေစိတ်ဝင်စားမှုဘာကြောင့်မတွေ့ရသေးရလဲ။ဒီရွေးကောက်ပွဲကဘာတွေများမျှော်လင့်နိုင်တယ်လဲဆိုတာမြန်မာအရေးဆုံးသက်သူဒေါက်တာတင်းဆွေနဲ့ကျွန်တော် ဒီတစ်ပတ်မှာကျွန်တော်စနစ်ကျင်တာကမြန်မာနိုင်ငံမှာမတကြီးကျင်းပါရမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ရွေးကောက်ပွဲဆိုတာဒီမိုကရေစီရဲ့အရေးကြီးတဲ့ဖြစ်ရပ်တစ်ခုဖြစ်တယ်လို့ပြည်သူတွေကသူတို့ဘာတွေလိုချင်တယ်နိုင်ငံရေးဆန္ဒဘာရှိတယ်ဆိုတာပေါ်ထုတ်ပြပွဲလည်းဖြစ်ပါတယ်ဒါကြောင့်အတော်လေးတက်တက်ကြွကြွရှိကြပါမယ်ပြည်သူတွေနိုင်ငံရေးအချင်းနှိုးကြတက်တွနေရမယ့်အချိန်ဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံမှာနောက်လာမယ့်9လမှာရွေးကောက်ပွဲကျင်းပဖြစ်မယ်ဆိုရင်ဒါမဲ့မြန်မာနိုင်ငံမှာအခုခါမှာနိုင်ငံရေးအချင်းတက်တွလှူရှာတဲ့ဟာဘာမှမတွေ့ရဘူးဆိုတော့ကျွန်တော်စဉ်းစားမိပါတယ်ပထမတော့ COVID-19 ရောက်များလာပြီးမှဒီရွေးကောက်ပွဲဟာအရင်နှစ်ရွေးကောက်ပွဲနဲ့မတူတော့ဘဲနဲ့သိသိဝင်ကြရစိတ်လှုပ်ရှားကြမကောင်းတဲ့ရွေးကောက်ပွဲဖြစ်လို့များလာဆိုတာဆရာပြောလို့ဥပဒေကလည်းကနည်းအကျဉ်းဆုံးတတ်ပ
ါဟုတ်ကဲ့ခင်ဗျအဲကျွန်တော်လည်းပထမတစ်ချက်ကလည်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါလို့တော့ထင်တာပေါ့သို့တော်လည်းပဲဒီတဲ့ဒီလင်းတဲ့နိုင်ငံရေးအကြောင်းတွေကျွန်တော်သုံးသပ်လို့ရတယ်ခင်ဗျပထမတစ်ချက်ကတော့ဦးကျော်သနာပြောသလိုပဲအားလိုက်ကောပွဲမှာလည်းလက်ရှိ NLD ပါတီကနိုင်နိုင်နေနိုင်မှာတည်ကြတယ်ဆိုတော့ဟိုတည်ကြမှုတစ်ချက်ပေါ့နော်နောက်ဒုတိယတစ်ချက်ကတော့ NLD နိုင်လည်းပဲပြီးခဲ့တဲ့9နှစ်ကိုကြည့်ပြီးတော့တိုင်းပြည်ထူးပြီးတော့ကောင်းလာစရာအလားလားအများကြီးမြုံနေလို့မရဘူးဆိုတော့အချက်ကတစ်ခုပေါ့နော်နောက်တစ်ချက်ကတော့NLD ပါတီပြီးခဲ့တဲ့9လကိုကြည့်လိုက်လို့ရှိရင်အားရတာတွေလည်းရှိတယ်အားမရတာတွေလည်းရှိတယ်အဲ့တော့နောက်9နှစ်လည်းပဲဒီလိုဖြစ်နေမယ်နောက်တစ်ခါ NLD မဟုတ်တဲ့တခြားပါတီတွေပေါ့နော်ကြံခိုင်ရေးပါတီပါဝင်ပါတီအစ်စ်တွေရောဟာကျွန်တော်အမြင်ကတော့ပြည်သူလူထုလည်းဒီလိုမြင်ကောင်းမြင်နိုင်ပါတယ် NLD ကိုကြော်နိုင်မဲ့အလားလားမရှိနိုင်ဘူးလို့တစ်ချက်ရဲ့နောက်အရေးကြီးဆုံးတစ်ချက်ကတော့ဖွဲ့စည်းအုပ်ချုပ်ပုံချက်ကဥပဒေပြင်ဆင်ရေးကိုပြည်သူပြည်သားတွေက NLD ဘလောက်ကြိုးစားကြိုးစားမရခဲ့တာရှိတော့အခုအားလျှော့တဲ့သဘောမဟုတ်ဘဲနဲ့ NLD 95ရာခိုင်နှုန်းနိုင်တဲ့ပါတီတစ်ခုခုကတော့ရှိဖို့လိုအပ်တယ်ဆိုတဲ့အနေနဲ့ကတော့ NLD ကိုပဲမဲ့ပေးနိုင်ကြလိမ့်မယ်လို့ထင်တဲ့အတွက်ပြည်သူလူထုဟာတခြားသောမျိုးလင်းမရှိတဲ့အတွက်လက်ရှိအတိုင်းပဲအေးအေးဆေးဆေးသွားမယ်ဆိုတော့ယူဆချက်ဖြစ်နိုင်ပါတယ်နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့လူမျိုးတွေကတိတိတိုင်ပဲဖုတ်ပူမိလိုက်သူကောက်ရိုးမီးဆန်ဆန်ပေါ့လေအဲနင်းလာတော့မှတော့ဟိုးတော့ โอ้ตะติจ่อจะลุจาเลยเนลูกๆญุบเล่นท่าไปครับเนี่ยโอเค
คือจริงๆที่ตัวแรกมันแสงอ่ะมันก็ลวยได้อย่างเนี่ยดูว่าอัพเมลูสครับตึ๊ดๆด้วยเนี่ยคือตัวชินายได้เอเนียปีมามารอนไหนๆเนี่ยดังนั้นตะยิงดาดีดาริมาเอเนดีฮาดีเยกเอาไปมาทุกข์ขันแน่ก็มันลุกไม่ได้ว่ะเ
อ๊ะล่ะแหละมันมาเลยตลอดเลยเว้ยเราตําแหน่งบ่เนาะ1990 2015ยุคปวยฤจีนเอเนดีฮาตะยิงดาดีดาริมาไหนๆแน่เลยครับเนี่ยအဲတိုင်းသားပါတီတိုင်းသားလူမျိုးစုအမိခံပါတီတွေကပဲနိုင်ကြတာဖြစ်ပါလေအဲ့တော့လာမယ့်ရုပ်ကပွဲလေအဲ့ဒီလေထူးမယ်လို့ဟိုကျွန်တော်မထင်ဘူး NLD ကလည်းပို့ပြီးတော့မျောလင်းထားပုံတော့မရဘူးခင်ဗျာဒါကြောင့်ဟိုနောက်ရုပ်ကပွဲလေ NLD ကတိုင်းသားဒေသတွေပါအခုတည်းနည်းနည်းရောကောင်းတော့ရောမယ်ပေါ့နော်ကျွန်တော်ထင်တာကတော့အဲ့တော့တိုင်းသားအာကိုစားပြုပါတီတွေကနိုင်နေတယ်သို့တော်လည်းပဲဟိုလွတ်တော်အရေးအတွက်တစ်ခုလုံးနဲ့ရှင်တော့အတ္တိကအရေးတွေ့ရတော့ဟိုကျွန်တော်ထင်သိပြီးတော့ဟိုပြီးကြတဲ့2015နဲ့ထူးမယ်လို့တော့ကျွန်တော်မထင်ဘူးခင်ဗျာဟုတ်ကဲ
့နောက်တစ်ခုကအတ္တိဟာဒီဖြစ်စီပုံပြည့်စည်အတွက်ခက်ခဲရှိရဆိုတာအမှန်ပါပဲဆိုတော့အခုရေကောက်ပွဲနဲ့တက်လာပြီးလို့အတ္တိထပ်နိုင်ပြီဆိုရင်တော့ဖြစ်စီပုံပြည့်စည်နိုင်မဲ့လားလားဘယ်လောက်များရှိဖို့တူပြီးရှိလာနိုင်ပါသလဲဖြစ်စီပုံပြည့်နိုင်မဲ့လားလားဘယ်လောက်တူပြီးကောင်းလာနိုင်မယ်ချင်ပါလား
ကျွန်တော်ဟိုတန်တေကမတော့မှန်းလို့တော့မရဘူးသို့တော်လည်းပဲအန်ရီဟာဖွဲ့စည်းပုံပြင်ဆင်ရေးကိုဟိုဂရီပေးထားတဲ့အတိုင်းသူကြိုးစားခဲ့ပါတယ်အသက်နိုင်ဆုံးကြိုးစားခဲ့တယ်အဲ့တော့ပြည်သူလူထုကလည်းပူးပေါင်းပါဝင်နေတခြားသောမဟာမိတ်ပါတီတွေကလည်းပူးပေါင်းဆောင်ရွက်ကြလို့အဆင့်တော်တော်တစ်ခုတော့ရောက်လာတာပေါ့နော်လွတ်တော်တယ်မှဒီကော်မတီဖွဲ့ပြီးပုံမှန်တွေနဲ့တချို့ဟိုဤဒီပြင်နာလေးလောက်တော့ရလာတာပေါ့အဲ့တော့ငါးနှစ်တွင်ကအဲ့လောက်ရရင်နောက်ငါးနှစ်ဒီတိုင်းတော့ energy ကသွားမှာမဟုတ်ဘူးတခြားသောနိဗ္ဗာန်ဟာပြောင်းပြီးတော့တိုးပြီးတော့အစ်စ်နိဗ္ဗာန်ဟာ ਨੇ ဖွဲ့စည်းပုံပြည့်စုံလှုပ်လာနိုင်တယ်အဲ့ဒီလှုပ်လာနိုင်ခြင်းဟာအဓိကကတော့ကျွန်တော်မြင်တဲ့အတားအဖျားတမရော်ပဲစစ်တပ်ပဲအဲ့တော့တမရော်ကိုဘယ်လိုစီရင်မလဲသို့မဟုတ်ဘယ်လိုဟိုဆောင်ရွက်မလဲကတော့ energy ကောင်းဆောင်တွေဒီကောင်းနေမှာတော်တော်ရှိနေမယ်လို့ထင်တယ်အဲ့တော့နိသစ်လန်သစ်တွေနဲ့အန်ရီဟာတက်မရောဘက်ကလျှော့လာအောင်သို့မဟုတ်ဟာလာဖွဲ့စည်းပုံပြင်ဆင်ရေးအတိုင်းအတာတစ်ခုရောက်အောင်အန်ရီဟာနိသစ်တွေရှာနိုင်တယ်လို့တော့မျှော်လင့်ရပါတယ်ခင်ဗျဟုတ်ကဲ့
တက်မရောကိုစီရင်ပြီးတော့ဖွဲ့စည်းပုံပြင်ဖို့ကြိုးစားတယ်လို့ပဲသင်္ကတန်းရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လည်းပြင်ကြရဲအများကြီးရှိပါတယ်ဒီဖြင့်တိုင်းသားဒေသတွေမှာရေတောက်ပွဲနိုင်ငံတိုင်းသားပါတီကိုဝင်ကြည့်ဖွဲ့ခွင့်ပေးတာဟို49ဖွဲ့စည်းပုံလေးဒီပြဿနာရှိလာခဲ့တဲ့ကိစ္စပါ။ဆိုတော့အဲ့ဒီကိစ္စတွေမှာရောတိုင်းသားနဲ့ပြည်ယူလုပ်ပြီးတော့အဲ့ဒီဘက်မှာပုံပြီးတော့တိုင်းသားကိုအခွင့်အရေးပူပေးလာခြင်းအပြင်တိုင်းသားရဲ့ပုတ်ခတ်မှုရအောင်ကအဲ့ဒီကလောက်လာနေကြမမြင်လားခင်ဗျ။အ
ဲ့ဒါလည်းပဲတခုရှိတယ်ခင်ဗျာ။လက်ရှိ2008ဖွဲ့စည်းပုံအရစခန်းသွားနေကြတာဖြစ်တော့အဲ့ဒီဝက်တက်တဲ့တခြားပါတီပဲတက်တယ်လက်ရှိအတိုင်းပေါ့နော်သမ္မတခန့်တဲ့လူကဝန်ကြီးချုပ်ပဲရွေးရတယ်ဆိုတော့ဖွဲ့စည်းပုံတိုင်းသွားပါအဲ့ဒီတွေ့တိုင်းသားဒေသမှာကျွန်တော်မြင်တာတချို့ဒေသတွေမှာဟိုအဲ့ဒီဒေသကတိုင်းသားပါတီတွေနဲ့ထိတ်တဲ့ဖြစ်ခဲ့ဘူးပါလေဖြစ်ခဲ့ပါလေတတိယပေါ့နော်အဲ့တော့နောက်မဖြစ်အောင်ဆိုတာလေကျွန်တော်အမြင်ကတော့အမခံလို့တော့မရဘူးဘာကြောင့်လဲဆိုတော့အစိုးရတရားဟာဟိုဖွဲ့ကလေးကဖွဲ့စည်းပုံတိုင်းသွားမှာပေါ့အခု2015ကိုကြည့်လိုက်ရင်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံရေးလမ်းကြောင်းဟာတော်လိုင်းရေးဆန်တဲ့လမ်းကြောင်းမဟုတ်ဖဲနဲ့ညင်သာလာသွားတဲ့နေကိုသွားနေတော့ကကျွန်တော်အမြင်ကတော့နောက်မှနောက်ငါးနှစ် level အနေဒီကနိုင်လို့ရှိရင်ဖွဲ့စည်းပုံကိုကျော်ပြီးတော့တနည်းအားဖြင့်ဖွဲ့စည်းပုံကိုထားလို့ရတဲ့အပိုင်းတွေထားပြီးတော့တော်လိုင်းရေးဆန်တဲ့ကြည့်ရင်ပြောင်းလဲမှုလောက်ကောင်းမှလုံးမယ်လို့ကျွန်တော်မျှော်လင့်တယ်။ဒါကြောင့်အဲတိုင်းသားတွေဒီဘက်ကလည်းတခြားနည်းတွေနဲ့အကျိုးသာကောင်းကြိုးစားရလိမ့်မယ်လို့ကျွန်တော်ထင်တယ်ခင်ဗျ။ဟုတ်ကဲ့
။နောက်ဒီပြည်သူ့ရစေးညီညာရေးရစမဲ့လာလာတော့တနေ့ဒီကနိုင်ခဲ့ရင်ဘလောက်စစ်သူဆောင်ရမ်းနိုင်မယ်ထင်ပါလေ။ဒီရွေးတောက်ပွဲမှာရောပြည်သူတွေအနေနဲ့ညီညာရေးကိုဘယ်သူဆောင်ပြင်နိုင်လဲဆိုတော့ကိစ္စညွန်းနေတော့ညီညာရေးဟာဒီတော့ပဲအရေးပါတဲ့ issue တစ်ခုပါလေထပ်ပြင်းစဉ်းစားကြရအကြောင်းတစ်ခုကဖြစ်မနေရဖြစ်နေမြန်မာပြည်မှာ
ကျွန်တော်အမြင်ကတော့ပ ီရိုးစစ်ရဲ့စီးရင်နဲ့ငင်းငင်းရေးဟာတိုင်းပြည်အတွက်အရေးကြီးဆုံးကိစ္စရပ်ကြီးတစ်ခုဖြစ်တင်တယ်လို့ကျွန်တော်ယူဆတယ်။အဲ့တော့နိုင်ငံအယူကပွဲအကြောင်းအချက် issue ကြီးတစ်ခုဖြစ်တင်တယ်လို့ကျွန်တော်ယူဆတယ်။ထို့ထို့လည်းပဲအခြေအနေနဲ့အလားလာကအတော်မိန်တယ်ခင်ဗျာ။ငင်းငင်းကိုမလိုချင်လို့မဟုတ်ဘူး။သို့တော်လည်းပဲယူကပွဲကိုအကြောင်းပြုပြီးငင်းငင်းကြီးရမယ်လို့မထင်ကြလို့ထင်ပါတယ်။ဒါကြောင့်လည်းဆိုတော့ငင်းငင်းကြီးပြည်တော်ငင်းငင်းကြီးဟာအတက်နေတဲ့အစိုးရပေါ်မူမတည်ပဲနဲ့လက်နက်ကင်ထားတဲ့တပ်မတော်နဲ့လက်နက်ကင်ထားတဲ့ကိုင်းသားအဖွဲ့အစည်းတွေအပေါ်မှာမူတည်နေတယ်။သို့တော်လည်းပဲဟိုဒီတိုင်းတော့မနေဘူးခင်ဗျာ။အာဟိုတပ်မတော်ကလည်းတန်နယ်တော်တို့လုပ်မယ်တိုင်းသားအင်အားစုတွေကလည်းတန်နယ်တော်တို့ညီနိုင်ဦးတည်နေတယ်အဲဒီအစိုးရကလည်းပဲဒီနေ့လမ်းတင်နေတော့တွားကောင်းတွားနိုင်တယ
်နောက်ဆုံးမိညာတစ်ခုကတော့အတိုက်ချမ်းပါဒီအောင်မြင်တဲ့တွတ်တက်ခိုင်မာတဲ့ဒီမိုကရေစီနိုင်ငံတွေမှာဒီတိုက်ချမ်းဟာအင်မတန်အရေးကြီးပါတယ် responsible opposition ဒါတာဝန်ပြရတိုက်ချမ်းပြရဟာလိုပါတယ်ဆိုမြန်မာနိုင်ငံမှာအခုချိန်ကြီးကတော့ကျွန်တော်တခါမှတာဝန်ပြရတိုက်ခိုက်စီးရတယ်လို့အချင်းပါအောင်ဆရာဆရာဘယ်လိုမြင်ပါလဲရှေ့အလားလားမြန်မာနိုင်ငံရဲ့အတိုက်ခံဟာတကယ်တာဝန်ပြရအတိုက်ခံတရားဖြစ်နေပြီလို့ထင်ပါလားအဲ့လိုဖြစ်အောင်ဘယ်လိုလုပ်ရပါလဲလုပ်သင့်တယ်ဘယ်လောက်ကြောက်မလို့ဆိုတာနည်းနည်းနောက်ဆုံးနည်းသုံးသပ်ပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအမှန်နဲ့ခင်ဗျာကျွန်တော်တို့လူ့အရေးရပြီးကြတဲ့ first blood တိုက်တေကလက်ခံပါတီကောင်းမရှိတော့ဘူးနော်အဲ့ဒါလည်း14နှစ်ပဲကြာတယ်အဲ့နောက်ပါတယ်လုံးဝမရှိအခုလည်းပဲ2015မှာလည်းမရှိဘူးခင်ဗျဒီ25ရာခိုင်နှုန်းယူထားတဲ့တပ်မတော်ကလည်းဘူယုံဘူးကြီးမြောင်းလိုက်ခိုင်းတာပဲဟိုလာပြောတယ်ဒီကြက်ခိုင်ကြီးကလည်းပဲသူ့အကျိုးရှိပါပဲသူပြောတယ်ဒီနေ့မြန်မာနိုင်ငံရဲ့နိုင်ငံရေးအဆင့်ဟာလွတ်တော်မှာအတိုက်အခံပါတီကောင်းဖြစ်နိုင်တဲ့အခြေအနေမရှိဘူးခင်ဗျအမှန်ကတော့ဖြစ်ကိုရှိတယ်ကျွန်တော်မြင်လားကျွန်တော်ပါတီဖြစ်တဲ့ NLD အစိုးရဖြစ်လေပြီတိုက်ခံပါတီကောင်းကနေတော့ဖိမထိန်းကြောင်းလို့ရှင် NLD ကဒီတဲ့ဒီပေါ်လေဟိုမဖြစ်တင်တာတွေမဖြစ်အောင်သူတက်မှတ်လာနိုင်တယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာရေးစီတိုက်ခံပါတီကောင်းတရရှိအောင်နိုင်ငံရေးစဉ်ကြီးမှုနိုင်ငံရေးစဉ်ကြီးမှုကျွန်တော်တို့ဆောင်ရွက်သိညာတယ်အဲ့ဒီအတွက်ကတော့အားလုံးကလုံးဝရမယ်ခင်ဗျာအားလုံးကလုံးဝဆိုတော့ဒီဖွဲ့စည်းပုံကြီးမရှိမှလည်းပြင်ပြမှလည်းဖြစ်နိုင်တယ်အားလုံးကဝိုင်းပြီးကြိုးစားသင်ကြတယ်လို့ကျွန်တော်အကြံပြုပါရစေခင်ဗျာဟုတ်ကဲ့
ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်လာရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါနော်။စာရေးကနေစာဖို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပေးဖို့မယ်ဆိုရင် bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင်။
မောရနီလေးကိုရောက်ရှိလာပြီးဖြစ်တာကြောင့်ယာတီတုတ်ကွေးကူးစက်ပြန့်နှံ့မှုတွေကိုလည်းသတိပြုရမှာဖြစ်ပါတယ်။ဒီချိန်မှာမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေကလည်းစိတ်မချရသေးတဲ့အခြေအနေမှာရှိနေတာကြောင့်ယာတီတုတ်ကွေးနဲ့ COVID-19 ရောဂါကူးစက်မှုတွေဟာကျန်းမာရေးဝန်ထမ်းတွေကိုဝန်ထမ်းဝန်မှုတစ်ခုလို့ဖြစ်စင်ပါပါ။အခုချိန်မှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေဟာတခြားနိုင်ငံတွေနဲ့နှိုင်းယှဉ်နေပါသေးတယ်လို့ဆိုရပေမဲ့ရောဂါကူးစက်မှုမြင့်တက်နေတဲ့နိုင်ငံတွေကနေမြန်မာနိုင်ငံကိုပြန်လာနေတဲ့သူတွေရှိနေသေးတာကြောင့်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုရုတ်တရက်မြင့်တက်လာမှာကိုစိုးရိမ်နေကြရတာဖြစ်ပါတယ်။ Influenza virus ကြောင့်ဖြစ်တဲ့ရာသီတုတ်ကွေးရောဂါဟာလည်းအခုလိုမိုးရသည့်ကာလမှာကူးစက်မှုနှုန်းများလေးရှိတယ်လို့အထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့ရာသီတုတ်ကွေးကလည်းပဲကျွန်တော်တို့ဒီ virus ရောဂါပိုးပေါ်တော့ influenza virus ဆောင်ဖြစ်ပါတယ်ဒီ virus ပိုးကလည်းခုလိုမိုးရသည်မှာလေဦးထဲမှာပြန့်နှံ့မှုနှုန်းလည်းများတယ်ကူးစက်မှုနှုန်းလည်းများတာတွေ့ရပါတယ်
COVID-19 ရောကူးစက်ပြန့်နေမှုကိုဆိုရင်နေရတဲ့အခြေအနေမှာယာတိတုပ်ကွေးကိုလည်းအရင်နှစ်တွေကထပ်ပိုပြီးကူးစိုက်ကာကွယ်ထားတင်တယ်လို့ပညာရှင်တွေကတုံ့သက်ကြပါတယ်။ယာတိတုပ်ကွေးမဖြစ်အောင်ကာကွယ်တဲ့နည်းလမ်းတွေဟာ COVID-19 ကူးစက်မှုမရှိအောင်ကာကွယ်တဲ့နည်းလမ်းတွေနဲ့ဆင်တူနေတာကတော့အာတကျက်တစ်ခုလို့ဆိုရမှာပါ။လက်ကိုဆက်ပြနိုင်မကြာခဏဆေးကျုပ်ပေးခြင်းဟာယာတိတုပ်ကွေးကူးစက်မခံရအောင်ကာကွယ်တဲ့နေရာမှာအထောက်အကူဖြစ်စေတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်။ကျန်းမာနေတဲ့သူတွေအနေနဲ့ကတော့ဒီကူးစက်ရောဂါပိုးတွေခန္ဓာကိုယ်ထဲမဝင်အောင်ဘယ်လိုလုပ်မလဲပေါ့။အဲ့တော့မဝင်အောင်ကတည်းသူတို
မိလက်ကနေတစင်အစားတောက်စားရင်းနဲ့ရှူရှိုက်မိရင်လည်းပိုကူးဆက်တာတွေဖြစ်နိုင်တယ်။နောက်ကကိုကိုယ်တိုင်ကလည်းအေးမိမခံရအောင်နေထိုင်ဖို့လိုပါတယ်ဒါကတော့မိမိခန္ဓာကိုယ်ရဲ့ကိုဗိုင်းရပ်စ်ပိုးမဝင်အောင်ပေါ့
ကိုကန်ဆာအကောင်းမအောင်နေထိုင်တာကလည်းယာတိတကွေးကူးဆက်မခံရအောင်ကာကွယ်တဲ့နေရာမှာအရေးပါနေတာပါအရေးဝဝအေးပေးဖို့လိုတယ်လို့ကိုကန်ဆာတက်စီတဲ့အစားအစာတွေကိုလည်းများများစားပေးဖို့လိုအပ်ပါတယ်ဗိုက်တာမင် B နဲ့ C ပါတဲ့အစားအစာတွေကိုများများစားပေးပြီးအားစေးအနေနဲ့တောက်မယ်ဆိုရင်လည်းဗိုက်တာမင် B နဲ့ C ပါတဲ့အားစေးတွေကိုတောက်သုံးပေးသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်နောက်တစ်ချက်ကာကွယ်ရမယ့်နည်းကတော့ခန္ဓာကိုယ်ရဲ့ဝင်ရောက်လာတဲ့ဒီ virus ပိုးတွေကိုမိမိရဲ့ကိုယ်ခံစနစ်ကပဲပြန်လည်တိုက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒီယာဒီဥရုမှာကိုယ့်ရဲ့ကိုယ်ခံစနစ်ကောင်းမွန်အောင်ဆောင်ရွက်ဖို့လိုပါတယ်။အဲ့တော့ကိုယ်ခံစနစ်ကောင်းမွန်အောင်ဆိုတာကအသီးရသီးနှံတွေပိုစားပေးရမယ်။နော်အေးအေးဝဝအိပ်ရမယ်။နောက်တစ်ခါကိုယ်လက်လှုပ်ရှားနော်လေ့ကျင့်ခန်းတွေဆောင်ရွက်ပေးရမယ်။လိုအပ်လို့ရှိရင်ဆရာတို့ဒီ vitamin D နဲ့ C supplement နော်ဒါလေးတွေတောက်သုံးပေးတယ်ဆိုလို့ရှိရင်ကိုယ့်ရဲ့ကိုယ်ခံစားမြင့်နေမယ်ဆိုလို့ရှိရင်ဝင်ရောက်လာတဲ့ဒီ virus ပိုးတွေကိုအလယ်တကူတိုက်ထုတ်နိုင်မယ်ဆိုကြတော့တုတ်ကွေးယောဂါကိုကာကွယ်နိုင်မှာဖြစ်လို့တုတ်ကွေးယောဂါခံစားခဲ့ရရင်လည်းဒီအချိန်နည်းငယ်တွင်မှာပဲပြန်လည်ပြောင်းကင်းသွားနိုင်ပါတယ
်တုတ်ကွေးဖြစ်နာဖြစ်နေတဲ့သူတွေကလည်းမိမိကနေတပါးသူကိုကူးစက်ပြန့်နှံ့မှုမရှိအောင်ကူးစိုက်ကာကွယ်ထားဖို့လိုပါတယ်အခုလို covid ကာလမှာတော့ထာနာပြီဆိုရင် COVID-19 ကိုတန်လျာထားပြီးစစ်ဆေးဖို့လိုတာကြောင့်ဤသက်ရကျန်းမာရေးဌာနတွေကိုတရင်ပို့ပေးဖို့လိုမှာဖြစ်ပါတယ်။မိမိနာပတ်ဝန်းကျင်ကသူတွေကိုကိုယ့်စီကရောဂါကူးစက်ပြန့်နှံ့မှုမရှိအောင်လည်းသတိပြုကြရမှာပါ။အပြင်သွားလာတဲ့နှာခေါင်းစည်းတက်ဆင်တာဟာရာသီတကွေးပြန့်ပွားမှုမရှိအောင်ကာကွယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်။ရာသီတကွေးဖြစ်ပြီဆိုရင်ပတ်ဝန်းကျင်မှာရှိတဲ့သူတွေကိုကူးစက်ပြန့်နှံ့မှုနယ်ပတ်အောင်ဘလို့ချက်တွေကိုလိုက်နာလှုံ့ဆော်သင့်ပါလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်။
တားစီချောင်းစုဖြားနာဖြစ်တဲ့သူစီကနေပိုးတွေကတာမန်နေထိုင်ကောင်းတဲ့လူတွေစီကိုကူးစက်တာမျိုးဖြစ်ပါတယ်။ဒါကြောင့်နေထိုင်မကောင်းတဲ့သူတွေဖြားနာတဲ့လူတွေအနေနဲ့ကိုနာစီချောင်းစုမယ်ဆိုရင်ကိုယ့်စီကပိုးတွေတခြားသူတွေကိုမကူးစက်အောင်အတွက်ကိုဆရာတို့ဒီတစ်ရှူးစာလေးနဲ့နာစီချောင်းစုတာတွေကိုနော်အသုံးပြုသင်ပါတယ်ဗောနော်အသုံးပြုပြီးပြီဆိုရင်တော့ဒီအသုံးပြုပြီးတဲ့တ िश ူးစာတွေကိုဆရာတို့အမိုက်ပုံထဲကိုစနစ်တကျဆက်ရမယ်မိမိရဲ့လက်ကိုစက်ပြန်တဲ့ထေချာတန်ရှင်းမှုပြုလုပ်မယ်ဆိုရင်မိမိခန္ဓာကိုယ်ကပိုးတွေအပြင်ကိုထွက်တာနည်းသွားမယ
်အခုလိုမွေးရသည့်ကာလမှာယာတိတကွေးကူးစက်မှုတွေမြင့်တက်လာနိုင်ပြီး COVID-19 ကူးစက်မှုတွေနဲ့ရောထွေးလာနိုင်တာကြောင့်ယာတိတကွေးရောဂါဆက်မခံရအောင်ပုံပြီးသတိထားတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ရန်ကြံကြအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေ့တိုင်းည9နာရီမှာစတာပြီးမိနစ်30စာနောက်ဆုံးရငွေကြေးနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာအနေနဲ့အပတ်စဉ်ကဏ္ဍတွေက DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆက်
ဘုရားကတော့ဗုဒ္ဓဘာသာညာတိုင်းပတ်စဉ်တက်ဆက်ပေးနေကြ VOE ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်ဘောဇဂုတ်ကူနေတော့ဝင်ဝင်အများဆုံးအားကစားသမားကြီးဆက်လာပါပြီဟုတ်ပါကင်းက2019အတွက်ကမ္ဘာဝင်ငွေအများဆုံးအားကစားသမား100ရဲ့စီးရင်ကိုဒီကဲတစ်ပတ်ကထုတ်ပြန်လိုက်တာဖြစ်ပြီးတော့ဆွစ်ဇာလန်ကကမ္ဘာကျော်တင်းနစ်ကစားသမားရောဂျာဖက်ဒရာကဝင်ငွေအများဆုံးဖြစ်ခဲ့ပါတယ်။ဖက်ဒရာဟာမနစ်ကစုစုပေါင်းအမေရိကန်ဒေါ်လာ106သန်းရပြီးရော်နယ်ဒိုနဲ့မက်ဆီကိုကိုကျော်ပြီးတော့ဝင်ငွေအများဆုံးကစားသမားဖြစ်လာခဲ့တာပါ။ရော်နယ်ဒိုက105သန်းနဲ့ဒုတိယရပြီးတော့မက်ဆီကတတိယဝင်ငွေအများဆုံးဖြစ်ပါတယ်။လွန်ခဲ့တဲ့၄နှစ်မှာတော့မက်ဆီနဲ့ရိုနောဒိုတို့ကဝင်ငွေအများဆုံးအားကစားသမားတွေဖြစ်နေရည်တည်ခဲ့ကြတာပါ။ဖက်ရာဟာ Uniqlo Credit Suisse
စီဒီဘန့်ကုမ္ပဏီရဲ့ပါဝင်တခြားလုပ်ငန်းတွေတော်များများအတွက်လည်းကြောင်ကြောင်ရိုက်တာကလေအခုလိုဝင်ငွေအများဆုံးရရှိခဲ့တာဖြစ်ပါတယ်ရနောတို့ကတော့အမေရိကန်ရဲ့နာမည်ကြီးအားစားကုမ္ပဏီတစ်ခုဖြစ်တဲ့ Nike Mastercard နဲ့ Pepsi ကုမ္ပဏီတွေအတွက်ကြော်ညာသဘောတူစာချုပ်ကနေဒေါ်လာ45သန်းရဲလို့ပြောပါတယ်။အဲဒီနောက်မှာတော့ PSG အစ်မကစားနေတဲ့ Brazil တိုက်စစ်မှုမြန်မာကသတို့ထရပြီးတော့အမေရိကန်ကနာမည်ကြီးကောက်သီးသမား Tigers ကတော့မနစ်ကဝင်ငွေတန်း600နဲ့အဆင့်ရှင်ဖြစ်ခဲ့ပါတယ်။မျိုးသမီးတွေဘက်မှာတော့ Japan Tennis ကစားသမား Naomi Osaka ကအဆင့်29နဲ့ Serena Williams က33မှာရှိနေပါတယ်ခင်ဗျာ။ဒီလံပရီးမီယာလိဂ်ဘောလုံးပွဲတွေကိုကျွန်တော်ဆက်ခွင့်ရနေမှာပြန်ဆော့မယ်လို့ပရီးမီယာလိဂ်ကမေလ28ရက်နေ့ကကြေညာခဲ့ပါတယ်2019-2020ဘောလုံးရာသီကိုကျွန်တော်ဆက်ခွင့်ရနေဗုဒ္ဓဟူးနေ့မှာပြန်ဆော့မှာပါကာဘောဖလားဖိုင်နယ်ကြောင့်ရှင်ဆိုင်လာတဲ့အက်စတန်ဗီလာနဲ့ရှက်ဖီးယူနိုက်တက်မန်ချက်စတာစီးတီးနဲ့အာဆောတို့ရဲ့ပွဲတွေနဲ့အရင်ဆုံးစတင်မှာပါအဲ့ဒီနောက်တော့19ရက်နေ့မှာပွဲစဉ်အပြည့်စကစားမှဖြစ်ပြီးတော့ပွဲအလုံးကိုတော့ပရိသတ်တွေမပါဘဲကစားသွားမှဖြစ်တယ်လို့ပြောပါတယ်။လက်ကျန်ပွဲစဉ်92ပွဲစလုံးကိုရုပ်သံကနေလည်းတိုက်ရိုက်ထုတ်လွှင့်ပြသသွားမှဖြစ်တယ်ဆိုပြီးတော့ပရီးမီယာလိဂ်ကပြောထားပါတယ်။နော်။ချိန်ထဲမှာပဲဗြိတိန်ရဲ့ယဉ်ကျေးမှုဝန်ကြီးအိုလီဗာဒေါရန်ကလည်းဂျွန်လာတရက်လေးကစပြီးတော့ဗြိတိန်မှာအားသာပြိုင်ပွဲတွေပြန်စနိုင်ပြီဆိုပြီးတော့ပြီးခဲ့တဲ့စနေနေ့ကပြောလိုက်ပါတယ်။
Good afternoon, everyone, and welcome. Now, for more than 2 months after sports stopped, and after weeks of round-the-clock discussions with medical
experts, I'm delighted to announce that ဆွေရကထုတ်ပြန်လာပြီးဒီအတွက်လည်းကျင်းနဲ့ဝမ်းမြောက်မိပါတယ်အရေးကြီးတာကတော့ဘေးအန္တရာယ်ကင်းဖို့ဖြစ်ပြီးအဲ့ဒီအချိန်မှာပြန်ဆဖို့ပါဒါကြောင့်အာဂဇာနီတစ်ခုချင်းစီအနေနဲ့ဘယ်တော့ပြန်ဆမယ်ဆိုတာကိုယ့်ဘာသာကိုဆုံးဖြတ်ရမှာပါဒါပေမဲ့ဘောလုံးတင်းနစ်ရင်းပြန်ပွဲဖော်မြူလာ1ကားပြန်ပွဲဂေါက်သီးခရစ်ကတ်ရက်ဘီနဲ့အခြားအာဂဇာတွေအားလုံးကိုကျွန်တော်တို့ပြန်ကြည့်ခွင့်ရတော့မှာပါ
လာလီဂါမှာပြဘောလုံးပွဲနေလဲထွက်လာပါပြီ။စိန်ဆိုးကလာလီဂါပြည်သားပြီလို့ခဲတပါခွင့်ပြုလို့ပြရနေလားဆက်ခွေးမှာပြန်ထွက်လာပါ။ပွဲစဉ်နဲ့သလင်းနဲ့ရီယယ်ဘက်တစ်ဆိုဒေါ်သတိရည်မှာဆက်သွားမှာဖြစ်တယ်လို့ဆရာကောင်းကတော့ပြောပါတယ်။ချေပါလူနာတင်ကတော့ဒေါ်လာ100ရည်မှာမယောကတဲနဲ့ကနမုတ်ကဖြူတော့လက်ကတော့အီမာနဲ့သလီရည်နေမှာလာကြပါ။ပွဲနေကိုဒေါ်လာ16ရည်နေဒီရန်သားမှာပြည်လို့လာလီဂါကဆာမီယာတေးဘကပြောပါတယ်။လာလီဂါပွဲကို20ရည်သားပြီးထားမှာဒါကရီယယ်ကနမတ်သားနဲ့ထိုက်ရည်ဥစေတာဖြစ်ပါတယ်။ဘောလုံးမှာတော့ဥရောပထိုက်တယ်ပြီးပုံမဲ့ဂျပန်နဲ့စီကပွဲရည်ကိုပဲပြန်ကားနေပြီးတော့အီတလီစီးရီဘောလုံးပွဲကိုတော့ကျွန်တော်ဒီမှာသင်ကစားတော့မှာဖြစ်ပါတယ်ခင်ဗျာ။ဘောလုံးပြောင်းရှိနေတဲ့ဘက်မှာပြချမ်းပြီးပြစီစင်းကအနေနဲ့ကူအီကာဒီကိုအကျုပ်ချုပ်လိုက်ပြီးတော့သတင်းထွက်နေပါတယ်။အီကာဒီကလည်းပြစ်တယ်ကိုပြီးခဲ့တဲ့ဇင်မာလကအားစာနဲ့ပြောင်းသွားခဲ့ဖြစ်ပြီးတော့အခုမှတော့ PSG ကိုအများအားပြောင်းဖို့သဘောတူညီမှုရသွားပြီးဆိုပြီးတော့သတင်းတွေထွက်ပေါ်နေတာပါ။ပြောင်းရှိချင်းဖြစ်နေ U5 ကတည်းကပေးရတယ်ဆိုပြီးတော့သတင်းတွေကထွက်ပါတယ်။အင်္ဂလန်မှာတော့ Manchester United ကတုတ်ကလပ်ဒါဟာချက်တော်ကနေငါးစာချုပ်နဲ့ကိုထားတဲ့အီကာလိုကိုစတုတ်တက်ထပ်တိုးလိုက်ပါတယ်။နောက်အီကာလိုဟာမိန်မာ2021ဂျန်နဝါရီလမှာဖြစ်ဆိုကြောင်းအစီအယူနဲ့တင်ပြောပါတယ်။အခြားအသောတိုင်ပွဲတွေဘက်ကိုကြည့်ရရင်တော့အမေရိကန်မှာတော့ NBA basketball တိုင်ပွဲတွေတန်ဆာနိုင်ဖို့တော့တိုင်ပွဲတော်ကိုရှိသူတွေစင်းလာနေကြပါတယ် NBA ပြိုင်ပွဲတွေကိုဇူလိုင်လ31ရက်နေ့မှာစတင်နိုင်လို့မျှော်လင့်ထားတယ်ဆိုပြီးတော့ NBA ပြိုင်ပွဲရဲ့အကြီးအကဲ Adam Silver က NBA ဘုတ်ဖွဲ့ကိုအကြောင်းကြားထားတယ်ဆိုပြီးတော့ American သတင်းစာတစ်စောင်ကဖော်ပြပါတယ်ဒါပေမဲ့လည်း Rider သတင်းဌာနကမေးမြန်းတဲ့အခါမှာတော့အခုချိန်အထိဘာမှတီးဖြူလို့မရနိုင်သေးဘူးဆိုပြီးတော့ Adam Silver ကပြောထားပါတယ် NBA အနေနဲ့ Basketball ပြိုင်ပွဲတွေကို Florida ပြည်နယ်က Disney World မှာဇူလိုင်လနောက်ပိုင်းမှာကစားဖို့အတွက် Walt Disney ကုမ္ပဏီနဲ့စကားပြောနေတယ်လို့လည်းဒီကဲတဲ့ဘက်ကပြောထားပါတယ်။ Disney ကုမ္ပဏီနဲ့ပြောရတဲ့အကြောင်းကတော့ပြိုင်ပွဲတွေကိုတနေရာထဲမှာစုပြီးကစားသွားဖို့အတွက်ဖြစ်တယ်လို့ဆိုပါတယ်။ Florida ပြည်နယ် Orlando မြို့က Disney World အပန်းဖြေစခန်းမှာရှိတဲ့ ESPN White Wall of Sports အကစားကွင်းမှာဆိုရင် Basketball သုံးခွင့်နဲ့အသင်းတွေအတွက် Hotel အလုံးလောက်ရှိတာကြောင့်အသင်းတွေအနေနဲ့တနေရာထဲမှာစုပြီးကစားနိုင်သလိုပြပကလူတွေနဲ့လည်းထိတွေ့မှုမရှိအောင်ကန့်သက်ထားပြီးသားလည်းဖြစ်တဲ့အတွက်အဲ့လိုဆွေးနွေးနေတာဖြစ်တဲ့ဆိုပြီးတော့ NBA ကပြောထားပါတယ်ခင်ဗျာ Formula 1 ကားပြိုင်ပွဲတွေဘက်မှာတော့နံပါတ်ကြီး Williams အသင်းကသူတို့ရဲ့ဒီ Formula 1 အသင်းကို ရောင်းဖို့စဉ်းစားလာနေပါတယ်။တစ်ချိန်တုန်းကအောင်မြင်မှုတွေရခဲ့တဲ့ Williams အသင်းဟာအခုခါမှာတော့အောင်မြင်မှုတွေနဲ့ဝေးလာပြီးတော့ဝင်ငွေလဲကျဆင်းလာနေတာကြောင့်အသင်းရဲ့အခြေအနေကိုမဟာဗျူဟာအရပြန်နဲ့သုံးသပ်တာတွေလုပ်နေပြီးတော့ရောင်းဖို့အတွက်စဉ်းစားလာနေတာဖြစ်တဲ့ဆိုပြီးတော့ Williams အသင်းကပြောပါတယ်။Williams အသင်းကနောက်ဆုံးချိန်ဖော်မြူလာ1ကားပြိုင်ပွဲမှာချန်ပီယံဖြစ်ခဲ့တာကတော့1998ခုနှစ်ကဖြစ်ပြီးတော့ကနေဒါက Formula 1 ချန်ပီယံ Jacques Villeneuve
နဲ့အတူကိုဆွဲကြတာဖြစ်တဲ့ဆိုတာသင်ပြရနေတယ်ပဲဒီတစ်ပတ်ရအားကစားကဏ္ဍကိုဒီမှာပဲအသုံးချလိုက်ပါခင်ဗျာဒီအမေရိကန်သံမြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြရတာပါအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်ရက်တက်ဖွဲ့ကဖရန်စီစဉ်လူမဲမျိုးသား George Floyd သေဆုံးသွားတဲ့ပေါ်မချေနှက်မှုတွေကိုပြသတဲ့အနေနဲ့အမေရိကန်တလွတ်မျိုးကြီးတို့မြန်မာမင်းညာကလည်းဆက်လက်ဆန္ဒပြခဲ့ကြပါတယ် ညမထွေအမင်းကိုအာခံပြီးဆန္ဒပြခဲ့ကြတဲ့ထဲကနယူးယောက်မြို့မှာဆိုရင်လဲမန်တန်ရက်ကိုချီတက်ကြတဲ့ရာနဲ့ချီရဲ့ဆန္ဒပြသူတွေကိုရဲကပိတ်ဆို့တားဆီးထားတဲ့အတွက်တရားဝင်မှာမင်းညာကပိတ်မိခဲ့ကြတာပါကြော်ချီအပြင်နဲ့အတ္လန်တာမြို့မှာတော့ညကူးနာရီလောက်စာညမထွေအမင်းကိုမလိုက်နိုင်တဲ့ရာနဲ့ချီရဲ့လူတွေကိုရဲတပ်ဖွဲ့ကမျက်ရည်ယိုပုံးနဲ့တုံးလူစုခွဲခဲ့ပါတယ် Washington DC ကအင်ဗျူအနီလာဖီယာရင်းပြင်မှာလဲရာနဲ့ချီရဲ့လူတွေညမထွေအမင်းကိုကျော်လွန်ပြီးမင်းညာကဆန္ဒပြခဲ့ကြပါတယ် I have a dream သူမှာအိမ်မက်တစ်ခုရှိတယ်လို့ဆိုတော့ထောက်960တုံးကျင်းတုံးကနာမည်ကျော်မင်းကိုပြောကြခဲ့ရာအင်ဗျူအနီမလန်ကမ်မှာရှိတယ်တမရဟောင်းလင်ကွန်အမတ်တရဖိမှန်မှာလဲဆန္ဒပြသူတွေမဝင်နိုင်အောင်ပြည်တွင်းလူညွေးအရင်တက်တွေကစောင့်ချက်နေခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကဆန္ဒပြပွဲမှာတော့ထူးထူးခြားခြားဆိုသလိုမြို့တော်ဝင်ကရဲတပ်ဖွဲ့ဝင်တွေနဲ့တူဆန္ဒပြသမားတွေကို ဝက်စကွန်ဆင်ပြည်နယ်မက်ဒီဆင်မြို့မှာလည်းဆန္ဒပြပွဲပေါ်ပေါက်ခဲ့ပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးထိခိုက်နေတယ်လို့ရဲတပ်ဖွဲ့ကဖန်ဆီးစဉ်လူမဲမျိုးသားတူတည်ဆုံးတဲ့ပေါ်ဆန္ဒပြပွဲကြီးကြီးပေါ်ပေါက်နေချိန်မှာပဲပါတီရင်းအချုပ်ရွေးကောက်ပွဲတွေလည်းကျင်းပနေပါတယ်။ဒီမိုကရက်တစ်ပါတီရင်းသမ္မတလောင်းအချုပ်ရွေးပွဲတွေမနေ့တုန်းကကျင်းပရမှာတော့ကိုယ်စားလောင်းအဖြစ်တူးတဲ့သာကျန်တော့တဲ့တူးသမ္မတလောင်းဂျိုးဘိုင်ဒန်ကပြည်내ခုနှစ်ခုမှာအနိုင်ရခဲ့တာပါ။လူဝတ်တဲ့ပါတီကိုယ်စားလှယ်ရဲ့ထောက်ခံမဲ့ရပြီဖြစ်တာကြောင့်ဒုသမဟောဒီမိုကရက်တစ်ပါတီရဲ့တနလောင်းဖြစ်အတည်ပြုနိုင်တယ်မှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာလူမဲမျိုးသားတူရဲတပ်ဖွဲ့ကဖမ်းဆီးစဉ်တည်ဆုံးခဲ့တဲ့ဖြစ်ရပေါ်ကံကွယ်ဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်နေတဲ့အတွက်စိုးရင်ကြောင်းနဲ့ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ဖို့ပိုယမ်မင်းကြီးဖရန်စစ်ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်။လူမျိုးရေးခွဲခြားမှုဝိုင်းပယ်မှုတွေကိုလက်မခံကြဖို့နဲ့မျက်ကွယ်ပြုမထားကြဖို့တန်ဖိုးရှိတဲ့လူအသက်တွေကိုကာဝယ်ဖို့ဗတိကန်ကျောင်းတော်ကဖက်စင်တရားဝင်မှာပုံရံမင်းကြီးမိန့်ကြားသွားတာပါ။ပုံလုံးနဲ့ညဘက်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေရဗီဒီယိုမြန်မာဝိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကတော့တက်တလို့ယာယီရိုက်ဆိုင်ထားမှဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီထိစီစဉ်တွေကိုပဲအစ်စက်ပေးသွားမှာပါ။ဗီဒီယိုစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်လို့ပါခင်ဗျာ။
This program has come to you from the Voice of America, Washington.